Welcome to the Voice of America in Burmese.
ချစ်စွာသော တော်တာ ရှင်များသား ချမ်းမြေ့တဲ့ မင်္ဂလာ မနက်ခင်း ဖြစ်ပါစေဗျာ VOA American တိုင်းရဲ့ 2023 ခုနှစ် November 26 ရက် တနင်္ဂနွေ မနက်ခင်း မြန်မာပိုင်း အစီအစဉ် တွေကို American ပြည်တော်စု Washington DC မြို့တော်ကနေ flightometer 3249 flightlightmeter 190 အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေ မနက်ပိုင်း 6:00 9:00 တိုက်ရိုက် ထုတ်လွှင့်ပေးနေပါပြီ ကျွန်တော်ကညီညာရေးပါ အခုမနက်ခင်း အစီအစဉ် တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
Israel Zagan Sadon Une, Nanganjada Sale Ugo, Gazama Shire, Nanganaga Chechini, Dingani de Sin, Seniniga, Lebion Pilate, a town, Hamats Apuega Piobare. Tio Myanmar Neza Konde Murema, a ye pare, Chinsan John Neza Gego, Yina Mohammed Tumbega, Noem Balan Sangaya Menebanga, a beating by Lade, a town, Yina Tumbega Topia Mare. Myanmar ye along pawane swine bwe ala ala gaun ne shi la ne bi lo Indonesia ngan ja ye win yi thana ga thauk pyan ga da ne patat lo NUG ga ro sit kaun sin ne patat tu rin ne twit song sat san na myo long wa ma shi chaung tong pyan lai ba de
aku lo naw song ya tadin ne a pyin tiyau myanmar ne sat ma sit ye a shei myin ne chain sit kaun sin ne tiyau tan ma twit song na paw tong tat chet ko le naw pai ma tin sat pho shi ba de ya pat sen kan na ri de ma ro Nama Dokadari bought Tayo Nide, India, Manipuraga, Lumi Pritikari, Chow, Dotan, Wino, Dari, Tesset Taje, the Casa Buena, Badailla Mucha, Sunitari, Utamal Taya, Democracy, Luke Queen, and Kipian Kaba, Sisan, Ashan, Nangay, Chowne, Lea, Siwa, Reni, Pien, Uduyazine, Nagakaba, Passen, Canary Gule, Tesset Tuabu, Pisentavare, Gujin Zona, Dignimate, Tedayo, the Denigo, Macampu, Twea, Pyapia, Pibaumia.
Israel Dezagan 73 ဦးနဲ့ နိုင်ငံခြားသား 14 ဦးကို ဂါဇာမှာ ရှိတဲ့ နိုင်ငံတကာ ကြက်ချင်းဒီ အသင်း ICRC က တဆင့် စနေနေ့ ညနေ ပိုင်းတုန်းက ပြန်လည် လွှဲပြောင်း ပေးလိုက်တဲ့ အကြောင်း Hamas အဖွဲ့က ပြောပါတယ် သူတို့ဟာ ဂါဇာ ကမ်းမြောင်တဲ့ Egypt နယ်စပ်ကို သွားနေကြပြီ လို့ ဂါဇာ အရေးကြီးဝင် ညှိနှိုင်းနေတဲ့ Qatar နိုင်ငံ သတင်းရင်းမြစ်တစ်ခုက Reuters သတင်းဌာနကို ပြောဆိုခဲ့ပါတယ် ဒီလို ဒဇာဂန် တချို့ ပြန်လွှတ်လာပြီ ဖြစ်တဲ့ အကြောင်းကို Qatar နိုင်ငံသားရေး ဌာန ပြောခွင့်ရ Majid Al Ansari ကလည်း လူမှုကွန်ရက်ပေါ်က နေ တစ်စစ် အစောပိုင်းတုန်းက ပြောဆိုခဲ့တာ ရှိပါတယ် ဒါပေမဲ့ သူ ပြောတဲ့ အရေး အတွက်နဲ့ Hamas အဖွဲ့က အခု ပြောတာ နဲ့ တော့ မတူပါဘူး သူကတော့ Israel အမျိုးသမီး 5 ဦး နဲ့ ကလေးငယ် 8 ဦး နဲ့ အတူ နိုင်ငံသား 9 ဦး Gaza က ထွက်ခွာရမယ့် အကြောင်းကို အစောပိုင်း ပြောဆိုခဲ့တာပါ ဒီ အရေး နဲ့ ပတ်သက် ပြီးတော့ပဲ American သမ္မတ Joe Biden နဲ့ Qatar နိုင်ငံ အကြီး အကဲ Sheikh Tamim Bin Hamad Ethani ro snini ni le bai nong ga pyo so swin ni ga ja ba de Israel da sa gan ri ne Hamas a jin da ri ko a pyan le pyan lut pe de a si sin pyan sa ni bi su ra ko Qatar ji ga ga pyo so ga de lo be di Israel da sa gan ri ko ro naing ga da ga jit chin ni a phwe ga Gaza ga ni kho twa ni bi lo pyo ba de snini ga di a ku lo pyan lut pe da ga ro Israel ne Hamas a cha phan si tha de de ri ko dutiya a cho a pyan le lut pe da phit ba de shin Snini so by nunga Ukraine Muro Kiev go Russia Baka Iran to Shahed a mu asa taika ye drone a miao miane taika kelu galita u abawe lunga u danya yake echa Ukraine town shidriga piobare. Di taika muha Russia ye jujo mu satin grega a G zone drone taika mulu Ukraine litaka piobi Russia drone kunasa ngase ene kunasa lazing u piata nangere lu piobare. တပြိုင်တည်းမှာပဲ Ukraine သမ္မတ Volodymyr Zelensky က ကောက်နှံတင်ပို့နေတဲ့ လမ်းကြောင်းတွေ အပြင် Russia နဲ့ နယ်နိမိတ်ချင်း ထိစပ်နေတဲ့ ဒေသ တွေ ကာကွယ်ရေး အတွက် လေကြောင်းရန် ကာကွယ်ရေး စနစ် တွေ ပို့ပြီးတော့ လိုအပ်တယ် လို့ တောင်းဆိုလိုက်ပါတယ် အနာဂတ် မဟာမိတ် တွေ စီက အနောက်နိုင်ငံ မဟာမိတ် တွေ စီက အခုအညီနဲ့ လေကြောင်းရန် ကာကွယ်ရေး စနစ် အားနည်းနေတာကို ဖြေရှင်းနိုင်ဖို့ မျှော်လင့်တဲ့ အကြောင်းနဲ့ Ukraine ပြည်တွင်းမှာလည်း ကိုယ်ပိုင် ထုတ်လုပ်မှု စွမ်းရည်ကို တွန်းမြင့်မယ် လို့ ပြောပါတယ် November 25 ရက် စနေနေ့ Kiev မှာ ကျင်းပတဲ့ စာနယ်ခေတ် ရိတ်ခါ ဖူလုံမှု ဆိုင်ရာ နိုင်ငံတကာ ထိပ်သီးညီလာခံ မှာ သမ္မတ Zelensky က အခုလို ပြောတာပါ ဒီ ညီလာခံ တက်ဖို့ Switzerland သမ္မတ Alain Berset ရောက်နေပြီး ပူးရဲ သတင်းစာ ရှင်းလင်းပွဲ လုပ်နေတဲ့ အချိန် မှာ နောက်ထပ် လေကြောင်း တိုက်ခိုက်မှု 3 ပေးချက် တွေ ထွက်လာလို့ သတင်းစာ ရှင်းလင်းပွဲ ကို ရက်ခဲ့ရပါတယ် Russia ရဲ့ drone တိုက်ခိုက်မှု ကြောင့် လူနေအိမ် 89 လုံး အပါအဝင် Kiev မြို့တော်က အဆောက်အုံ 200 နီးပါး မှာ လျှက်စစ်မီးတွေ လည်း ပြတ်တောက်နေပါတယ်ရှင်
VOA American တာ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိ လိုက်တိုမီတာ 32 kHz 9335 နဲ့ 9383 ညာ လိုက်တိုမီတာ 49 kHz 6153 ညာ ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးအနီးကထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ကြာကာလမြို့သားညီညွတ်ရေးအစိုးရ NUG အပါအဝင်မြမအရေးမှာအထက်ပါဝင်ပတ်သက်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုသိမကြခင်ရပ်ပိုင်းတော့ကကမကထလို့ကျင်းပခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကထုတ်ပြန်လိုက်တာနဲ့ပတ်သက်လို့ NUG ကတော့သူတို့အနေနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေ့ဆုံဆက်ဆံတာလုံးဝမရှိကြောင်းသဘောထားထုတ်ပြန်လိုက်ပါတယ်။တရားမဝင်အကြမ်းဖက်စစ်အုပ်စုရဲ့ကိုယ်စားလှယ်ဆိုသူတွေအပါအဝင်မိသူနဲ့မှမိသည့်နေရာမိသည့်အချိန်မှာမှတွေ့ဆုံဆက်ဆံတာလုံးဝမရှိပါဘူးဆိုပြီး NUG နိုင်ငံသားရေးဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်တာပါ။အာဆီယံအနေနဲ့ဒီအာဆီယံအထူးတန်တမန်ရုံးကတဆင့်အာဆီယံဘုံသဘောတူညီချက်၅ရက်ကိုအကောင့်ထည့်ဖော်ဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အပေါ်မှာ NUG ကနားလည်အသိမဲ့ပြုတဲ့အကြောင်းနဲ့အာဆီယံရဲ့မြမအရေးချားဝင်ဆောင်ရွက်မှုတွေမှာ NUG အနေနဲ့အဖွဲ့အလိုက်တီးခြားတွေ့ဆုံမှုအစီအစဉ်တွေမှာသာတီးတန့်တွေ့ဆုံဆွေးနွေးတာရှိပြီးစစ်ကောင်စီနဲ့ပတ်သက်တဲ့သူတွေနဲ့တော့တွေ့ဆုံဆက်ဆံတာမရှိတဲ့အကြောင်းကြေညာချက်မှာရှင်းလင်းထားပါတယ်အင်ဒိုနီးရှားနိုင်ငံကြားရေးဌာနရဲ့ကြေညာချက်ထဲမှာကတော့ဒီအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနိုဝင်ဘာလ20ကနေ22ရက်နေ့အထိအင်ဒိုနီးရှားကကမကထလုပ်ပြီးတော့ဆွေးနွေးပွဲတွေကိုကျင်းပခဲ့တာဖြစ်တဲ့အကြောင်းနဲ့ဒီတွေ့ဆုံဆွေးနွေးပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကလည်းဒီဓာတ်ရိုက်ကိုစားပြုသူမပါပေမဲ့လို့ဂျာဂန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့တာရှိတဲ့အကြောင်းထုတ်ပြန်ထားတာပါဒီလိုဆွေးနွေးမှုတွေကနေသိမကြခင်မှာအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာဖို့လက္ခဏာကောင်းဖြစ်တယ်လို့ဖော်ပြထားတာကြောင့် NUG ကတော့တဟာအာဆီယံအထူးတန်တမန်ရုံးရဲ့ကောက်ချက်ချမှုသာဖြစ်ပြီးမြို့သားညီညွတ်ရေးအစိုးရနဲ့တော့သက်ဆိုင်ခြင်းမရှိတဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမှာနိုင်ငံသားတွေအပါအဝင်အရက်သားပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့လက်နက်ကိုင်ပြပခါတွေကျိုးလာတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းနဲ့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့နိုင်ငံသားတွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်အောင်လှုပ်ဆောင်ပေးဖို့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံကတိုက်တွန်းလိုက်ပါတယ်။လက်ရှိပြပခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကြမ်းဖက်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးထိနေသေးသေးလှုပ်ဆောင်ကြဖို့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအရက်သားပြည်သူတွေဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ဖို့အာဆီယံကတိုက်တွန်းတဲ့အကြောင်းနိုဝင်ဘာလ24ရက်တောက်ကြတဲ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်မိနေတဲ့နိုင်ငံသားတွေဘေးလွတ်ရာအမြန်ဆုံးထွက်ခွာနိုင်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအလင်းမြန်ပေးနိုင်အောင်အရေးတကြီးလှုပ်ဆောင်ဖို့မြန်မာအာဏာပိုင်တွေကိုရောဒီတခြားသက်ဆိုင်တဲ့အဖွဲ့အစည်းတွေကိုပါတောင်းဆိုထားပါတယ်။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့ကိုကန့် MNDAA တအန်း DNLA နဲ့ရခိုင်တပ်မတော် AA တို့ပူးပေါင်းပြီး2029စစ်စင်ရေးစတင်တဲ့အောက်တိုဘာလ28ရက်နေ့နောက်ပိုင်းကစလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေတယ်လို့အဲ့ဒီဒေသမှာအလုံးလုံးနေကြတဲ့နိုင်ငံသားတွေအများပြားလဲတိုက်ပွဲတွေကြာပိတ်မိနေကြပါရှင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအရေးပါတဲ့ကျင်းစန်းကျော်နယ်စပ် Gate ကိုညီနောင်မဟာမိတ်သုံးဘွဲ့ကနိုဝင်ဘာ25ရက်နေ့နောက်ပိုင်းကမနက်ပိုင်းတုန်းကဒီအပြီးသိမ့်ပိုက်လိုက်တဲ့အကြောင်းညီနောင်သုံးဘွဲ့ကထုတ်ပြန်ပါတယ်။အောက်တိုဘာလ28ရက်နေ့မှာစတင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေးရက်30မြောက်နေ့မှာကျင်းစန်းကျော်နယ်စပ်ကိတ်ကိုတည်ယူလိုက်တဲ့အကြောင်းနဲ့လောက်ကိုင်မြို့သိမ့်တိုက်ပွဲကိုလည်းမကြခင်မှာလာတော့မယ့်အကြောင်းကိုကန် MDAA တန်း DNLA နဲ့ရခိုင်တပ်မတော် A တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ကစနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။စစ်ကောင်စီစစ်စခန်းတွေကိုတိုးချဲ့သိမ်းယူနေတယ်လို့စစ်စင်ရေးတလှပြတဲ့အခါစစ်ရေးအရှိန်ဆက်မြစ်ဖို့အသင့်ပြင်ထားတဲ့အကြောင်းလည်းပြောပါရစေ။ညီနောင်မမိတ်အဖွဲ့အနေနဲ့တဖွဲ့ချင်းစီရဲ့ရီမန်းချက်နဲ့ဘုံရီမန်းချက်တွေကိုတဆင့်ချင်းအကောင့်ထဲပေါနေတယ်လို့တနိုင်ငံလုံးအနှံ့တိုက်ရောက်တဲ့စစ်စင်ရေးအဖြစ်စစ်စင်ရေးကိုနောက်တဆင့်တိုးမြင့်သွားမယ့်အကြောင်းအသိပေးထုတ်ပြန်ထားတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ညီနောင်သုံးဘွဲ့ကိုအကြမ်းဖက်တောင်းချမ်းသူတွေလို့သုံးလုံးပြီးသူတို့ဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ Viber လူမှုကွန်ရက်ကတစင်စနေတဲ့တို့ကပြောဆိုခဲ့ပါတယ်ရှင်
တနင်္ဂနွေမနေ့ထိတ်တန့်ရောက်သတင်းတွေကိုမက်ကင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်ရှုနိုင်ပါတယ်အခုကစလို့သုံးသပ်ချက်စောင်းမားဆွေးနွေးခန်းအပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်ပထမဆုံးတော့တရုတ်နဲ့မြန်မာစစ်ကောင်စီတွစ်ဆုံဆွေးနွေးပွဲသုံးသပ်ချက်တပုတ်နဲ့စတင်ပါစီတရုတ်နိုင်ငံနဲ့နယ်စပ်ရှမ်းမြောက်ဒေသဘက်မှာတိုက်ပွဲတွေအရှိန်မြင့်လာခြင်းမြန်မာဆိုင်ရာတရုတ်သံမတ်ကြီးကမြန်မာစစ်ကောင်စီဒုတိယဝန်ကြီးအပြင်စစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်ဆိုတာဟာ မြန်မာစစ်ကောင်စီအကြမ်းရိုက်နေတာကိုပြနေတာလို့သုံးသက်သူတွေကပြောဆိုလာကြပါတယ်တရုတ်မြန်မာဆွေးနွေးပွဲနဲ့နောက်ဆက်တွဲဘာဆက်ဖြစ်နိုင်မလဲဆိုတာကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့တရုတ်နဲ့မြန်မာတာဝန်ရှိသူတွေကြာသပတေးနေ့ကအခုလိုနှစ်ဖက်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တယုန်ကတောက်ကြနေကထုတ်ပြန်ခဲ့တယ်လို့မြန်မာစစ်ကောင်စီကတော့ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းဆွေနဲ့တရုတ်သံတမန်ကြီးတို့နယ်စပ်တည်ငြိမ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ထုတ်ပြန်ပါတယ်ဒီဆွေးနွေးပွဲပြီးမှာပဲတရုတ်တယုန်ကကိုကန့်ဒေသလောက်ကိုင်းမြို့မှာရှိတဲ့တရုတ်နိုင်ငံသားတွေချက်ချင်းထွက်ခွာဖို့သတိပေးချက်ထုတ်ခဲ့ကြောင်းတော့တရုတ်ဆိုရပိုင်း China Global Television Network CGTN ကတောက်ကြနေကဖော်ပြခဲ့ပါတယ်ဒီပေါ် MNDA ကိုကန့်တက်ပြောခွင့်ရလီချာဝင်းက VOA ကိုအခုလိုပြောပါတယ
်ဒီတရုတ်တော်ရောက်ဆွေးနွေးပြီးလောက်ကဲကတရုတ်တွေထွက်ခိုင်းတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးဒီလောက်ကဲရဲ့အခြေအနေကဒီထက်ဆိုးလာမယ်လို့တော့သုံးသပ်လို့ရပါတယ်ဗျဒီနေ့ကတော့ကျွန်တော်တို့တုံးဖန်နေတဲ့ကဂျင်းစန်းကျော်နယ်စပ်ဂိတ်ကိုတိမ်ပိုင်နိုင်ခဲ့တယ်။ဂျင်းစန်းကျော်ဆိုတော့ဒီမူဆယ်နဲ့ပန်ဆိုင်ကြားမှာရှိတဲ့နယ်စပ်ဂိတ်တစ်ခုပေါ့နော်။ပြီးတော့မနေ့ကညနေပိုင်း9နာရီခွဲလောက်မှာနန်းစလက်ကို PV ပိုင်ပိုင်တိမ်ပိုင်နိုင်ခဲ့တယ်ဗျ။နန်းစလက်မှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အားလုံးကိုတိုက်ထုတ်ရှင်းလင်းနိုင်ခဲ့တယ်ပေါ့နော
်။နောက်ဒီတရုတ်နဲ့ဆွေးနွေးပွဲဘာထူးခြားနိုင်တာကိုလည်းမြမရေးသုံးသပ်သူစီးပွားရေးပညာရှင်လည်းဖြစ်တဲ့ဦးစိန်ထေက
သူတို့ကလည်းလက်နဲ့ဒီချပြီးသွားတာရှိတယ်ပြန်တိုက်တာလည်းရှိတော့တော့တက်စကန်ကခုလောက်ကင်မှာထပ်ဆုံးလို့ညောင်းသုံးကိုကန်ကမြို့သုံးတယ်လို့သူကြီးညာနှစ်ရက်သုံးရက်တော့ရှိဘာကြောင့်လဲဆိုတော့မြို့နိုင်ငံသားတွေခက်ထုတ်ဖို့တော့ဆောက်ပြီးတော့ဘောလို့စလို့ရတယ်လောလောဆယ်မှာစကစကလူစင်းပါဝါဖြစ်နေပြီမြောက်ပိုင်းတစ်ပိုင်းလုံးမှာသူတို့စည်ရည်ရရှုံးနေတဲ့အခါမှာဒီကရက်တီးရပြဿနာကြီးလာသူတို့မှာစည်ရည်တွေမဟုတ်ဘူးနော်စီးပွားရေးအရာမှာနစ်နာလာတဲ့အခါမှာဒါတွေကိုပြန်ပြီးမှကယ်မဖို့သူတို့ရဲ့စပိုက်ဖြစ်ဖို့အတွက်နိုင်ငံရေးအရာစီးပွားရေးအရာဟာတရုတ်တန်မကြီးနဲ့ဒါပြည့်ကြလို့ပြောလို့ရတယ်အနေမီတက်စကန်နေဆွန့်လွန်နေရအဲ့ဒီမှာအကျိုးဆက်တွေစီးပွားရေးအရာမြောက်ပိုင်းတခွန်ကအထက်ကမြန်မာနိုင်ငံရဲ့စီးပွားမှာတရုတ်နိုင်ငံနဲ့ကုန်သွယ်မှုဟာသုံးပုံတုံအထက်မှာရှိတယ်အားလုံးကရက်သွားပြီစကားဆရဲ့ရက်တီဖို့အတွက်စီးပွားရေးရက်တီဖို့လုံးဝပြတ်သွားတယ်ခမတစ်ဖက်ကလည်းသူတို့မှာစည်ရည်နေမဟုတ်ဘူးနော်နိုင်ငံရေးအရာဆုံးဆုံးတဲ့အခါမှာအရေးကြီးတာကသူတို့ကိုယ်တိုင်ပြောတယ်ဒါဟာပြပကျူးကျော်စစ်လို့သူတို့သုံးလာပြီဒီပြဿနာဒီဥစားကစားမှာပေါ့နော်မြေဖြူဆိုင်နေဘူးခေါင်းပူနေဘူးဒီလိုသုံးသက်လို့ရပါ
ဟုတ်ကဲ့ဦးစိန်တေအခုလိုတရုတ်နဲ့ဆွေးနွေးပြီးဘလို့ဆက်ဖြစ်လာမယ်ထင်လဲ
အဲကိုယ်ကဘလို့မှမရော့နိုင်တရုတ်ကတော့ဒီပြီးခဲ့တဲ့မကြသောကာလညီနောင်သုံးဘက်ကိုခေါ်ပြီးတော့မှငေဇက်ဒေတာတည်ငြိမ်ရေးသူစူးစမ်းပြီးခဲ့တာပဲဒါပေမဲ့တကယ်တော့ဖြစ်မလာဘူးနောက်ပြင်းလာတဲ့ပြည်ညီနောင်သုံးဘက်ကနိုင်ငံရေးအရာသူတို့ကကြွထွက်လာပါလားအဲ့အရှိန်မြင့်လာတယ်ဒီအရှိန်ဟာဒီနေသားတွေမဟုတ်ဘူးနော်နိုင်ငံတက်နိုင်ငံလုံးကိုအနှံ့ပြပါပြန့်နှံ့ပါဘူးဘော်ဒါစစ်အဓိကပြောစီးပွားရေးဘော်ဒါစစ်မှာမြုပ်တင်မဟုတ်ဘူးကိုအနောက်တိုင်းရှိငါအိန္ဒိယနဲ့ဟာလဲကိုကဒီဘက်ကလည်းသူမြေလေသွားတဲ့ခါမှာသူတို့အနေနဲ့အရင်ကသူတို့ရဲ့စီးကြင်းငါမှုလို့ဖြစ်တဲ့ခါမှာဒါကိုစူးစမ်းဖို့အတွက်ဒီနိုင်ငံနဲ့မဖက်သွားပေါ့ဒီနိုင်ငံတဖက်ကလည်းအားကိုးတယ်လို့ပြောတဖက်ကလည်းခင်ဗျာတာရုံမှာသွားဆန္ဒပြနေပြီတော်တော်တန်တန်နဲ့တော့ဒီကိုလမ်းမရှိဘူးတက်လက်ပြီးသွားနေတော့ပြတ်မှတ်ပါပဲ
ဟုတ်ကဲ့ဆရာနောက်အခုလိုအချိန်မှာစီးပွားရေးကခရီးဖြူဆရာရောဘာဖြစ်လာနိုင်မထင်လဲ
ကျွန်တော်တို့နေဆက်ကုန်သွယ်ရေးမှာလက်ရှိမြန်မာနိုင်ငံစီးပွားရေးတရုတ်နိုင်ငံကအများဆုံးအားပြုလာတာတဝက်နီးနီးဟာတရုတ်နိုင်ငံနဲ့ export import သွားတာမနစ်က2022ဒီဆိုရင်သူတို့ export ဆိုလို့ရှိရင် 20 billion လောက်ရှိတယ်เนาะ American dollar အဲ့ဒါအကုန်လုံးခုစစ်ဖြစ်တဲ့ကြံစားပြီးနောက်ထပ်ကြာရင်ဒါအကုန်လုံးရမှာပဲတော်ချက်ကခုလက်ရှိသူတို့ရန်ကုန်မှာဒီဇယ်စီးတွေပြတ်တယ်လို့ဈေးတွေကြီးနေလဲတွေ့နေတာပဲဟုတ်ဒီဘက်ဘက်ကဆိုင်ရှင်လဲလာတဲ့ခါကျသူတို့နိုင်ငံတိုင်းဝင်ချားတဲ့ခါကျပြည်သူလူထုတဲ့လောင်စာစီပါလေရင်စီရလဲခုနကကုန်သွယ်ရေးရရတယ်သူမဖြစ်ဘူးလို့ပြောလို့မရဘူးသူအနာသိမ့်သွားတဲ့ခါမှာ reserve money ဟာစင်ရင်ရအမေရိကန်ဒေါ်လာ100ဘီလီယံရှိတယ်အဲ့ဒီမှာအကုန်ရှိတာမဟုတ်ဘူး transition ကသွားတာရှိတော့5ဘီလီယံလောက်ပဲရှိနိုင်တယ်အဲ့တော့ဒါနှစ်နှစ်သုံးနှစ်ကြာတဲ့ခါမှာနေလာပြီအဖက်ဖက်ကဆုံးရှုံးနေတာမဟုတ်ဘူးများတဲ့ခါမှာမတော်ရင်ဒီစကစားပြုတ်ကျသွားနိုင်တဲ့စစ်ရှိနေတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးစိန်တေခင်ဗျာ
ဦးဝင်းမင်းတက်ဆက်ခဲ့တာပါအခုတော့အပတ်စဉ်အစီအစဉ်တွေကိုစတိုက်တက်ဆက်သွားပါမယ်ဗျပထမဆုံးတော့မြန်မာဒုက္ခသည်တွေပေါ်တဲ့ရောက်နေတဲ့အိန္ဒိယလူမျိုးရေးဂရုရဲ့အကြောင်းကြည့်အောင်ပါအိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာအခက်အခဲတွေကြားခိုလုံနေကြရတဲ့မြန်မာနိုင်ငံဘက်ကစစ်ပြေးဒုက္ခသည်တွေဟာအိန္ဒိယလူမျိုးရေးပဋိပက္ခကြောင့်နေထိုင်ရတာပိုခက်ခဲလာနေကြပါတယ် Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့ဒီမှာကဆူရအဲ့လိုမျိုးဥပမာဒါဒီချောင်းကြီးလာလို့ရှိရင်တော့ပြဖို့အတွက်ဆူရမစုံတော့ပါဘူးဗျ မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကနေရှောင်တိန်ရတဲ့သူထောင်ပေါင်းများစွာအတွက်မနီပူဟာလုံခြုံတယ်လို့မှတ်ယူခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မေလကလူမျိုးရေးပြည်ပခါတွေဖြစ်လာပြီးတဲ့နောက်မှာတော့သူတို့ရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေါ်တက်ရောက်ခဲ့ပါတယ်။ဒီဒေသဟာငကိုရဲကမှသူတို့ကိုလိုလိုချင်ချင်နဲ့ကြိုဆိုခဲ့ကြတာတော့မဟုတ်ပါဘူး။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hiron Day ကပံ့ပိုးကူညီထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပါကမူးရောက်နေပါဆန်နေပါလေမရှိရနဲ့ဆန်နေသေးအလိုပဲဆောင်နေအင်းလေးနဲ့ပပလာပြီလားပြန်လာပါဆက်ချက်မှပြန်ပြန်မှသူအခုမူးနေမှာကဖြူအချင်းကြည့်သွားပြီလေ
ဒေါ်မီဒီယာအိန္ဒိယနယ်စပ်မြို့မိုးရေးမှာသူတို့မိသားစုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကငှားနေခဲ့တဲ့အိမ်လေးကိုပြန်ရောက်နေပါတယ်အချင်းကနေ့လယ်2နာရီကျော်လောက်ရှိပါပြီဒီအချိန်ကနိုဝင်ဘာ3ရက်နေ့ကစလို့နေ့လယ်2နာရီနောက်ပိုင်းကနေမနက်9နာရီအထိအပြင်းမထွက်ရသတ်မှတ်ထားခဲ့ရပါလိုတဲ့ပစ္စည်းတွေယူပြီးသူ့အမျိုးသားနဲ့သားတွေပုံအောင်တင်းချောင်းနေကြတဲ့ရွာကိုပြန်ဖို့စောင့်နေရဖြစ်ပါတယ
်မင်းကလေးကယောက်ျားလေးဒီမူးမှလည်းယောက်ျားလေးတွေပဲသူကစိတ်ပူတာလေဖဲ့နေတဲ့ယောက်ျားလေးတွေပဲအများဆုံးခံတာ ਉਹ
ဒေါ်မီရိုမိသားစုဟာသခိုင်းတိုင်းတမူးမျိုးနယ်ကဖြစ်ကြပါတယ်2022ခုနှစ်မတ်လမှာ PDF တပ်ဖွဲ့ဝင်တားဖြစ်သူဟာလက်နက်စရင်ဒဏ်ရာအပြင်းထန်ရပြီးတဲ့နောက်အိန္ဒိယနိုင်ငံမဏိပူကိုကူးလာခဲ့ကြတာပါ။တားကိုမြို့တော်အင်ဖာကစီးရုံတစ်ခုကိုပို့ခဲ့ကြပါတယ်။မိသားစုတွေကမိုးရေးမှာနေခဲ့ကြပြီးတားဖြစ်သူကတော့စီးရုံမှာတလားလောက်နေခဲ့ရပါတယ်။အရင်နှစ်ကုန်ပိုင်းလောက်ထိဒဏ်ရာတွေအတွက်စီးရုံရခြင်းပြန်ပြနေခဲ့ရပါ။သူ့ဖေဦးတောင်ဟန်ပြောပြချက်အရဆိုရင်စေကူတာမှုတွေထပ်ယူဖို့လိုနေသေးရပါ။
ကျမရေတို့ကခြေလို့လောက်ရမယ်နောက်တကဒီကျွန်တော်တို့ဒီစတီးယိုကပြန်ပြီးတော့ဖြုတ်ရတယ်ပြောတယ်ကတ်ထားတယ်စတီးအပြားကြီးကလေခြေလုံးမှာကတ်ထားတယ်အပြားကြီးကအဲ့ဒါဖြုတ်ရမယ်အဲ့ဒါပြီးရင်သူကဒီမီးယိုကခွေးစစ်မှုပြန်လောက်ရမယ်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်နားမလဲဒီကြောခွေးရမယ်မီးယိုကသွားနေပြန်တက်ရမယ်
ဒါပေမဲ့သူတို့တွေဘဝဟာဒီနှစ်မေလမှာမဏိပူကလူမျိုးကြီးကတဲ့လူမျိုးနဲ့လူနည်းစုကူကီးလူမျိုးတွေကြားမှာလူမျိုးရေးပြိပခဖြစ်ပြီးရဲ့နောက်ပိုရှုပ်ထွေးကုန်မှာတော့လေဒီပြိပခမှာလူ180ကျော်တပ်ဖြတ်ခံခဲ့ရပါတယ်စစ်စေးရေးခိတ်တွေပိတ်လိုက်ပြီးည6နာရီနောက်ပိုင်းကိုညမထွက်ရအမိန့်ထုတ်ခဲ့ပါတယ်အိန္ဒိယမှာတရားမဝင်ဖြစ်နေတဲ့မြန်မာစစ်ရှောင်းအများစုဟာလမ်းမှာအတားခံရပြီးစစ်စေးခံရနိုင်တာကိုရှောင်ရှားတဲ့အနေနဲ့အပြင်မထွက်ကြတော့ပါဘူး။ဘာကြောင့်လဲဆိုတော့တမူးကားလူတော်တော်များများဟာကူကီးလူမျိုးတွေနဲ့ဆွေမျိုးတော်ကြသလိုတိုင်းရင်းသားမျိုးနွယ်ချင်းဆက်ဆက်နေတဲ့အတွက်ကတဲ့လူမျိုးတွေကတန်တရားနဲ့ကြည့်ရှုဆက်ဆံကြလို့ပါ။ဒီလိုနဲ့နောက်ဆက်တွဲကုသမှုလုပ်ဖို့လိုအပ်နေတဲ့ဒေါ်မေတာတယောက်အင်ဖာကိုလည်းသွားလို့မရတော့ပါဘူး။ဦးတောင်ဟန်ကလည်းအလုံးမကောင်းတော့မိသားစုကိုပြပြဝဝမထောက်ပံ့နိုင်ဖြစ်နေပါတယ်။ပြီးတော့အနာဒါရှိအစာရင်ယောဂခံစားနေရတဲ့ဒေါ်မီအတွက်လည်းဆေးမဝင်နိုင်ပါဘူးမြို့ကဆေးရုံဆေးခန်းတွေကလည်းပိတ်ထားကြပါတယ်အဲ့ဒီမှာ CDM လောက်ထားတဲ့ကျန်းမာရေးဝန်ထမ်းတွေဖွင့်တဲ့ဆေးခန်းတစ်ခုတော့ရှိပါတယ်ဒါပေမဲ့အလူငွေရတာနည်းလာလို့ဆေးဝါးနည်းနည်းပပပဲရှိပါတယ်ပြင်းထန်တဲ့ case တွေရောက်လာပြီးဆိုရင်ဆေးဝါးပစ္စည်းစုံလင်တဲ့ဆေးရုံကိုလွှဲပြမှုအတွက်လုံခြုံရေးတင်းကျပ်ထားတာကြောင့်လွှဲမပို့နိုင်တော့ပါဘူးကိုကျော်စွာကဆေးဝန်ထမ်းတွေကတူပါ
ကျွန်တော်တို့ဒီမှာကဆွေရအဲ့လိုမျိုးဥပမာငါထူချောင်းကြီးလာလို့ရှိရင်တော့ပြည့်ပြည့်တည်းဆွေရမစုံတော့ပါဘူးပြည်ကျွန်တော်တို့ကဆိုတော့ဒီယောဂလေးတွေကိုသူတို့ကိုဖြည့်ဆွေးနေနေကြတယ်ကျွန်တော်လည်းအိမ်မှာလာတဲ့လူတွေကတေချာပြီးတော့အရှင်းပြခဲ့ပါတယ်အာကျွန်တော်တို့ဒီမှာအစားကျော်တော့ဆွေရရှိအောင်ဆွေရရှိရင်လို့အဲအမဆွေတွေကိုအခမဲ့ပေးရတော့အခုဆွေမရှိလို့အမအဲဆိုရည်နေရည်ဒီမှာအရှိမဆီတော့ရှိရဲအရှိမတော်ရလိုက်တော့ဆိုပြီးတော့အဲ့လိုမျိုးမာရတာဘောတော့ဆီတော့မကောင်းဘူးပေါ့
ပြီးခဲ့တဲ့နိုဗမ်ဘာတရနေ့မှာအခြေအနေတွေပိုဆိုးလာခဲ့ပါတယ်မိုးရေးမှာအိန္ဒိယရဲတရားပြတ်သက်ခံရပြီးနောက်အာဏာပိုင်တွေဟာသူတို့တရားမဝင်လို့သတ်မှတ်ထားတဲ့မြန်မာကရွှေ့ပြောင်းလာသူဒါဇင်နဲ့ချီပြီးဖမ်းဆီးနေခဲ့လို့ပါမိုးရီမာနေရဲ့မြန်မာအများစုဟာရဲတွေရှာမတွေ့နိုင်ဘူးလို့ထင်တဲ့ရွာတွေဘက်စီကိုပြေးကြရပါတယ်ဒီထဲမှာဒေါ်မီရိုမိသားစုလည်းအပါအဝင်ပါ
လေးနိုင်၅နိုင်လောက်ဒီလားမသိဘူးလမ်းလျှောက်ရတာမိရလည်းမကောင်းတော့ဘူးအစာရင်းကတက်တာသွားပြီးတော့မှလေလူကဖြားတာချောင်းဆိုးတာညစီတာအဲ့လိုမျိုးဖြစ်ပြီးတော့မှအဲ့ဒါအစ်မမခံနိုင်တော့ဘူးလေအစ်မဆိုဆက်ဆောင်လို့မခေါ်ပါဒီလန်းကလာလာမင်းမောင်ပြန်ပြီးနေနိုင်ကိုကတည်းဆိုတော့လေဒီကြောက်တဲ့နန်းကချင်းဆိုတော့လေ၆ဆိုတော့လေအဲ့လိုမျိုး၆ပြလာတာခုနဲ့လာတာဆိုတော့
အချိန်တစ်ခုကြာလာတဲ့အထိမိုးရိပ်မှနေတဲ့မြန်မာစစ်ဆောင်တွေဟာနေဆက်ရွာတွေမှာဟိုတစုဒီတစုနေနေကြစေပါသူတို့အနေနဲ့မိုးရိပ်မှပြန်နေဖို့မလုံခြုံသေးဘူးလို့ခံစားနေကြရပါတယ်ဒေါ်မေကရိတ်ခပြန်ယူဖို့အိမ်ခဏလေးပြန်လာခဲ့ရပါCDM ဆေးမှုကိုကြော်စွာလဲမိုးရေကနေပြေးနေရတာဖြစ်ပါတယ်။ရွာတွေမှာရောက်နေတဲ့ဆစ်ဆောင်တွေကိုဆေးသွာကုသပေးနိုင်ဖို့သူစူးစမ်းနေရပါ။အခုကအရင်ကထက်ကိုလိုအပ်တာတွေများနေပါတယ်။ဆစ်ဆောင်တွေကအဝတ်စားတွေစောင့်နေမှာပါပဲပြေးလာခဲ့ရတာဖြစ်ပါတယ်။ဒီလိုဆောင်ရသည်မှာတောင်ပေါ်နေရာတွေကအတော်လေးချမ်းပါတယ်။ရွာမှာကဘာမှပြည့်ပြည့်စုံမရှိဘူးလို့ဒေါ်မေကပြောပါတယ
်။ဟိုကတော်တော်လေးတင်းငါဆီအောင်တော့ရှိကြတယ်လို့ဖြားတာလို့အရွာတော့ဖြစ်ကြလို့ခုစင်ရပါလေ။ဒီစားတော့ခုအပူစူးတာကြီးရောပူစူးတာလေ။ဒီအဲ့ဒါချောင်းကြီးပါလေတောက်ရလေ။ဒီလိုနေပါလေတိတ်မရှိဟုတ်။တချို့တော့ဝင်ဆက်လေသူကကြတော့ချောင်းစူးနာစီ။ချောင်းစူးတာပူစစ်ကြတာဆိုတာ
။အသက်ဆက်ယုံစားမှုတောင်ရုန်းကန်နေရတဲ့မိသားစုမှာဒေါ်မေရဲ့အစာရင်ယောဂနဲ့တဲ့တဲ့အစားစာစားရဖို့ကမလွယ်ပါဘူး။ဦးတောင်ဟန်စိတ်ပူဆုံးကလည်းကျန်းမာရေးပါပဲ။
ဆော်ရဲဆိုတာမရှိတော့တနေ့ပြင်မှာမရှိလို့မရှိရလို့ဖြစ်ပြီးအောင်ဆိုတော့ဒီဘာကျွန်တော်တို့တမှုကလာတဲ့ဆက်ဆံတွေအကြောင်းတော့မသိရအကြောင်းမရှိဘူးလေအပေါ်လုံးသိနေရတာလေမနေ့ကဒီနေ့မရှိဘူးဆိုရင်ပြောနေတယ်လက်ဆက်စားလို့ရသေးတယ်ဆိုလိုချင်တာလေအကြမ်းမကြီးကတော့သူတို့လက်တက်နေမှာမဟုတ်ဘူးဖြစ်ခဲ့ရောဒီနေ့လေးနဲ့ရှင်းပြီးလို့လည်းဒီလိုမျိုးကျွန်တော်တို့စီရီယံကဒေါက်တာလုံးနဲ့မျိုးရယ်ယောဂဆိုအသေးစားဝင်ရှိတယ်လေကျွန်တော်တို့ပြောတော့ခုမှလည်း
ဆရာနာဒိမ့်ပြီးနောက်ပိုင်းမြန်မာကနေအိန္ဒိယကိုဆစ်ဆောင်သွားသူ9000ဝန်းကျင်ရှိရဲလို့အိန္ဒိယဆစ်ဆောင်အရေးလုံနေတဲ့လူခွင့်ရေးအဖွဲ့တခုကခန့်မှန်းပါတယ်။စည်ရင်းတိကျရနိုင်မှုခက်ခဲပေမဲ့အဲ့ဒီလူခွင့်ရေးအဖွဲ့ကလလန်းမိတလောက်ကောက်ယူထားတဲ့စည်ရင်းအရဆိုရင်မီဇိုရမ်မှာမြန်မာဆစ်ဆောင်6000ရှိပြီးမနီပူမှာ9000ဝန်းကျင်ရှိရဲလို့တာဝန်ခံတဦးကခန့်မှန်းပါတယ်။မီဇိုရမ်မှာရှိတဲ့ဒေသခံနဲ့ပြည်နယ်အစိုးရကကြိုဆိုကြပေမဲ့မနီပူမှာတော့မတူညီတဲ့အခင်းအကျင်းရှိပြီးအထူးသဖြင့်မေလူမျိုးရေးပြိပခါဖြစ်ပြီးရဲ့နောက်မှာပါဆစ်ဆောင်တွေကိုပို့ပြီးအကူအညီပေးဖို့အတွက်လူခွင့်ရေးအဖွဲ့တာဝန်ခံကတောင်းဆိုပါတယ
်ကျွန်တော်ပြောချင်တကအင်ဂျိုအစိုးရအနေနဲ့ဟုတ်ကျွန်တော်တို့ဒီမြန်မာပြည်အခုအဲ့ဒီအနာတင်းမှုကြောင့်ကျွန်တော်တို့အိန္ဒိယပြည်တွင်းမှာထပ်ပြေးလာတဲ့လူမှားတမျှကိုသူတို့ဟုတ်အတိမတ်ပြုပြီးတော့လိုအပ်တဲ့အကူအညီတွေကိုကျွန်တော်တို့ပေးတင်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့မြို့တော်တွင်းမှာတော့ဖန်စီမရှိဘူးကျွန်တော်တို့ဟုတ်စကိုင်းဖက်တဲ့နဲ့စစ်ပြေးသွားတဲ့စစ်ပြေးချောင်းပေါ်တော့အဲ့ဒီမဏိပူဖက်ဒီနေ့ဖက်မှရှိတဲ့စစ်ပြေးချောင်းစချုပ်စွန်းနာခနာဖန်စီတရှိတယ်အဲ့လိုရှိတော့အဲ့ဒါအဓိကအကြောင်းရင်းကတော့အိန္ဒိယဘူဆိုယာနဲ့သူတို့ကတဝန်တရားဝင်လက်မခံထားတော့အဲ့ဒီမဏိပူပြည်ဆိုယာကဖန်စီတီလောက်တော့ဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်အနေနဲ့တော့ညအစိုးရအနေနဲ့စစ်ပြေးချောင်းတွေကိုသူတို့တရားဝင်အထိမှပြုပြီးတော့လိုအပ်တဲ့ထောက်ပံ့ကူညီဒီပါတီပေါ့နော်ဒီမနက်ချယ်ရီနယ်ကိုသူတို့ပေးတင်တယ်လို့ကျွန်တော်ဟုတ်ပြောလို့ပါတယ်
အခုတော့မဏိပူရဲ့တောင်နှင်းတွေကြားမှာဒီဆစ်ဆောင်တွေဟာအချင်းချင်းပဲကူညီရိုင်းပင်းနေကြရတာပါမိုးရေမှာအချင်းတွေပြန်ကောင်းလာဖို့ဒေါ်မေကမျှော်လင့်နေပါတယ်ဒါမှလည်းသူအိမ်ပြန်နိုင်မှာပါဒါပေမဲ့ဒါကရေရှည်အကျွတ်အဖြေရောမဟုတ်ပါဘူး။သူကစကိုင်းကသူတို့အိမ်လေးစီကိုသာပြန်ချင်နေခဲ့တာပါ။ဒါပေမဲ့အန်ဒီရဲ့ကညာနေပါသေးတယ်
။ကလေးမျိုးကမ်းလို့စီစဉ်ထားတာကလေးမျိုးကလည်းကိုယ်ကပေါ်တာဆွဲနေဆိုတော့မတော်ဖြစ်တယ်လေ။တမူးရောလူမျိုးကလေးအငယ်ကြီးပေါ်တာဆွဲနေရကြားလို့လေ။နောက်ကျယောက်ျားလေးကြီးပဲများတာဟုတ်တနည်းအငယ်လေးပဲရှိရစောစေ။ဘယ်မှမတော်ရည်တွေဖြစ်နေ။ချစ်နိုင်တော့เนี่ยละตี้ซี้ขึ้นมาดิบอกแล้วสรุปกูไอ้กูมาเป็นนี่จริงเนาะดิธรรมะบาเป็นซะซะอย่ากูไม่เห็นน่ะเนี่ย
โดตันเยดีตะบัดอซีซั่นโกน้าสินไปได้ด้วยเจซุติมาเลยရှင်น้าสินตูริเยลุมุกุญญะปอก็นี่วีบันจั่นไปดาริโกเลยจูซูบาเดนาวตะบัดมาทุ่งเล่นมั้ยโดตันพอดแคสต์โกเลยส่งเหมียวน้าสินไปจาบาอูရှင်
ဒုတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုတော့ဆွေးနွေးကမ်းတစ်ခုနဲ့ဆက်ပါမယ်စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုဖိနှိပ်မှုတွေကဘယ်လိုပတ်သက်နေပါသလဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဘာသာပေါင်းစုံဆွေးနွေးရေးနဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်အရှင်မန္နလလင်္ကာရနဲ့ဥတ္တမောင်တန်းကမေးမြန်းတင်ဆက်ထားပါတယ်ညာ
ယူကရိန်းကရုရှားသိမ်းပိုက်နယ်မြေတွေမှာအာရမပျောက်ဆုံးသွားတာတွေဥပဒေနဲ့မညီထင်သလိုဖမ်းဆီးနေတာတွေညှဉ်းပန်းနှိပ်စက်နေတာတွေနဲ့တခြားမတော်မတရားလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာလက်ထောက်အတွေ့အကြုံ AZ Brands Carisca နွေမလဆခုနေနေကပြောပါတယ်ဆိုတော့ဒီပတ်စစ်ပွဲနဲ့ဘာသာရေးလွတ်လပ်ခွင့်ကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဗုဒ္ဓဘာသာယဟန်တော်တပါးလည်းဖြစ်ဘာသာပေါင်းစုံဆိုင်ရာဆွေးနွေးရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူဥမ္မန္တလာလင်္ကာရဖြစ်ပါတယ်။မင်္ဂလာပါဦးဇေဖျာ
။မင်္ဂလာပါခိ
ုင်။မြန်မာနိုင်ငံမှာလည်းစစ်ပွဲတွေဖြစ်နေတယ်။ကမ္ဘာမှာလည်းစစ်ပွဲတွေဖြစ်နေတယ်။စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နိုင်တဲ့အလားအလာဘယ်လိုများရှိပါသလဲဖျာ
။စစ်ပွဲတွေဖြစ်လာတဲ့အခါမှာလူတွေကဒီအကြမ်းဖက်တာနောက်ပြီးအမှားမှန်ကိုစံစာတွေးခွန်နိုင်မှုတွေအားနဲ့သွားတယ်။နောက်ကြတော့အကြောက်တရားတွေပို့ပြီးတော့မှမြင့်တက်လာတယ်။နောက်ဒီလူတိုင်းပေါ်မှာဒီတန်တရားတွေနဲ့ကြည်ရဲ့အဲ့ဒီအခါမှာကိုနဲ့မတူဘူးလို့ထင်ရင်ဒါမှမဟုတ်ရင်တန်တရားဖြစ်လို့ရှိရင်ကိုအသက်ကိုစိုးရိမ်ပြီးတော့မှကျူးလွန်တာမျိုးဖိနှိပ်တာမျိုးတွေရှိတတ်ပါတယ်။ဆိုတော့အဲ့ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းပဲဗုဒ္ဓဘာသာယဟန်တော်တွေတော်တော်များများဖမ်းဆီးခံရတယ်၊ထောင်ကျတယ်၊တပ်ဖြတ်ခံရတယ်ဒီဆုံးเนี่ยဘုန်းကြီးเจ้าတွေမိရှုခံရတယ်ချက်เจ้าတွေပလီတွေဒီဘာသာရေးခေါင်းဆောင်တွေဒီမြန်မာနိုင်ငံရဲ့အာဏာသိမ်းမှုနောက်ပိုင်းစစ်ပွဲတွေမှာဖြစ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့နှစ်ဖက်လုံးမှာဒီစစ်ပွဲထဲမှာရှိနေတယ်ဆိုလိုတာကစစ်တပ်ကိုထောက်ခံတယ်စစ်တပ်ကိုစန့်ကျင်တယ်ဆိုတဲ့အုပ်စုပေါ့now ဒီစစ်ကောင်စီမှမဟုတ်ဘဲနဲ့ပြည်သူအချင်းချင်းကြားမှာလည်းဒီခွဲခြားဆက်ဆံခံရတဲ့ဟာမျိုးတွေအများကြီးရင်ဆိုင်နေရတယ်ဆိုလိုတာကဒီမမတလို့ထင်လိုက်တာနဲ့တပြိုင်တည်းတည်းအဲစစ်အာဏာရှင်ကိုမကြိုက်တဲ့အုပ်စုကလူတွေကအမုန်းတရားပွားတယ်အဲဒီတီရီကူဆရာတော်ကြီးတို့လိုဒီဥစေကိန်တို့လိုအဲစစ်တပ်ကိုထောက်ခံတယ်ဆိုတော့ဘုရားဘာသာဘာသာရေးခေါင်းဆောင်တွေမှာလည်းပဲဒီဘက်အဖွဲ့အစည်းတွေကနေပြီးတော့မှပြပြနှစ်နှစ်ပြောဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီဘက်မှာဒီမိုကရေစီတက်ကြွလှုပ်ရှားတဲ့ယဟန်တော်တွေဘက်ကလည်းပဲဟိုစစ်တပ်ထောက်ခံတဲ့ဘက်ကနေပြီးတော့မှဒီပြောဆိုဆဲရေးတိုင်းထွာတာမျိုးတွေလည်းများစွာတွေ့ရပါတယ်။ဒါကဒီဗုဒ္ဓဘာသာတွေမဟုတ်ဘဲနဲ့ကာဒီနယ်ဘိုရိုလိုဟာမျိုးကိစ္စတွေအခြားဒီအစ္စလမ်ဘာသာဝင်တွေကြားမှာလည်းပဲအဲ့ဒါမျိုးအမုန်းတရားပွားစေနိုင်တဲ့ဟာမျိုးတွေဘက်ဆိုတဲ့ဟာမျိုးတွေနဲ့မင်းပြီးတော့မှပြောဆိုတာမျိုးတွေလည်းများစွာရှိပါတယ
်။ရသောအဖြစ်လူခွင့်ရေးအစင်ခါသားတွေကိုကြည်လိုက်လို့ရှိရင်လူများစုကိုးွယ်တဲ့ဘာသာတရားကနေမှလူနည်းစုကိုးွယ်တဲ့ဘာသာတရားပေါ်မှာဒါမတော်မတရားဆက်ဆံတာဖိနှိပ်တာတွေကိုပဲဖော်ပြကြတာတွေ့ရပါတယ်။ဘာသာတစ်ခုတည်းမှာအဲ့ဒီလိုရှိနေတာကိုတော့တပည့်တော်တို့တွေ့ရခဲ့တယ်ထင်တယ်။ဗုဒ္ဓဘာသာမှာဟောအများစုနဲ့သဘောကွဲတဲ့ဒါမှမဟုတ်ရင်နော်ဒီတာရဏဆိုင်ရာအာဏာပိုင်တွေနဲ့သဘောကွဲတဲ့လူနည်းစုဗုဒ္ဓဘာသာတွေရဲ့အခြေအနေကတော့ဘယ်လိုများရှိပါသလဲဖေ
။မြန်မာနိုင်ငံမှာရှေးစဉ်ဆက်ကလေးကဒီအတ္တမဝါဒအနေနဲ့တစိုက်ကပ်ပြီးတော့မှဖိနှိပ်ခံရတဲ့အခွင့်အရေးတွေရှိပါတယ်။အဲဒါကြိုင်လည်းသိပါလိမ့်မယ်မိုးပြာကိုင်းလိုဟာမျိုးကြောက်တင်မောကိုင်းလိုဟာမျိုးနောက်ဥက္ခရရဲ့လူတွေလူဖြစ်သဘောမျိုးတွေလည်းရှိပါတယ်။နောက်ဒီမိုးကုတ်တော်မှာဝိနည်းဆရာတင်ခံရတဲ့ဟာမျိုးတွေရှိတယ်now the ကြောင်ပန်းကိစ္စလိုဟာမျိုးတွေရှိတယ်။ဒါပေမဲ့လည်းဒီမြန်မာနိုင်ငံမှာမဟာယာနအဖွဲ့အစည်းတွေလည်းရှိပါတယ်။ဒီ Chinese မဟာယာနသူတို့တွေက cooperate လုပ်ကြတယ်ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အတွက်ကြောင့်မို့လူနည်းစုဗုဒ္ဓဘာသာ different မတူကွဲပြားတဲ့ဗုဒ္ဓဘာသာဖြစ်နေပေမဲ့သူတို့တွေအတွက်အဆင်ပြေပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာဒီထဲကမှထေရဝါဒကိုဒီပြောတဲ့အခါမှာ freedom of expression နဲ့ဒီ hate speech เนี่ยအရန်ပါလွာတဲ့ဟာမျိုး ှိပါတယ်ကိုယုံကြည်တာကိုလိုလိုလလပြောလိုက်တဲ့အခါမှာသူယုံကြည်တဲ့အရာအခြားလူတွေယုံကြည်တဲ့အရာပေါ်မှာထိခိုက်အောင်နာကျင်အောင်ဝေဖန်ပြောဆိုတာမျိုးဆွဆွဲတာမျိုးတွေဆိုရင်ဒီဘက်ကလူတွေမှာလည်းပဲနာကျင်တဲ့ခံစားမှုမျိုးဖြစ်ပါတယ်အဲဒီနေရာမှာဒီလူနည်းစုတို့လူများစုတို့ဆိုတဲ့ဒစိမကတ်ဖဲနဲ့ဒီလွတ်လပ်စွာယုံကြည်ကိုးကွယ်မှုကိုဦးဇနုအနေနဲ့ကလက်ခံတဲ့နဲ့သို့တော့အမုန်းတရားမဖြစ်ဖို့ရာအတွက်ကိုတော့တက်ဆိုင်နေရဘာသာရေးကောင်းဆောင်တွေအစိုးရပိုင်းဆိုင်ရာတွေကဂရုစိုက်တဲ့
ပြီးတော့ဒါနဲ့ဆက်နွယ်ပြီးတော့မှတ်မိတာတွေရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်လာတဲ့ရောင်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းဖြစ်တဲ့အချိန်မှာခရီးတစ်ခုကနေပြန်လာတဲ့လေရင်ကွင်းမှာတရင်တော့တရားမဘာသာနဲ့ပတ်သက်ပြီးမြေတဲ့အခါမှာသူကကားမှန်လေးချပြီးတော့မဘာသာမလုပ်ဘူးဆိုတဲ့စကားပြောခဲ့ပါတယ်ဒါလေးမှတ်မိပါတယ်အဲ့တော့တပြည့်တော့နားလဲချက်ကလူခွင့်ရေးဆိုတာတဆိုင်ရအဖွဲ့စည်းအတိုင်းဝဲအတွင်းထဲကပဲလိုလားမလိုလားကိုဆုံးဖြတ်ပါတယ်အစိုးရကဒီအဖွဲ့စည်းလိုတယ်မလိုတယ်လူခွင့်ရေးသဘောအရဆုံးဖြတ်ဖို့မလိုပါဘူးအဲ့ဒီအဖွဲ့စည်းကနော်အများပြည်သူတဲမှာအမုန်းတရားတွေပွားအောင်နော်ဖန်တီးလာတယ်ဒါမို့လို့ရှိရင်တည်ငြိမ်မှုကိုပြတ်ပြားလာအောင်ဖန်တီးလာတယ်စရှိတဲ့ဥပဒေချိုးဖောက်မှုတစုံပြားမကျွမ်းလွန်မချင်းလွတ်လပ်စွာရည်တည်ဝင်ရှိပါတယ်ဆိုတော့အဲ့ဒီလို NLD အစိုးရလက်ထက်မှာမဘာသာအဖွဲ့ကြီးပေါ်ဆက်ဆံကခဲလာကတော့လူခွင့်ရေးချိုးဖောက်မှုလို့ပြောလို့ရပါသလားဖေဟာ
ဒီမဲ့မြန်မာနိုင်ငံမှာထေရဝါဒဒီသာသနာတော်ထဲမှာမဟာနာအဖွဲ့ကြီးရှိတဲ့အတွက်ကြောင့်မို့အခြားအဖွဲ့တစ်ခုမရှိသင့်ပါဘူးဆိုပြီးတော့မှပြောဆိုတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီသံဃာတော်တွေရဲ့ဂျားမှာလည်းဒီအဖွဲ့အစည်းဖြစ်လာတဲ့အခါမှာဟိုတချို့ယဟန်တော်တွေကအရန်ကို active ဖြစ်တာမျိုးတွေ့ရတယ်။အဲဒီအချိန်မှာမေယာဘူးရာအတွက်နဲ့ဒီသံဃာတွေကိုအတုံးချပြီးတော့မှဒီဖွဲ့စည်းဖြစ်အောင်သူတို့ပံ့ပိုးကူညီပြီးတော့မှ NLD ကိုမုံတီးပြီးတော့မှဒီဘာသာရေးနဲ့နိုင်ငံရေးနဲ့ရောပြောပူးတက်တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်။အဲဒီလိုဖြစ်တယ်ဆိုတဲ့ဟာကိုတန်ခါတော့ဒီစစ်တပ်ကိုမကြိုက်တဲ့တန်ခါအဖွဲ့စည်းတွေကလည်းပဲဒါကိုစိုးရိမ်ကြပါတယ်။ဆိုတော့ဒီကွေးဖြိုးအနေနဲ့အဲ့ဒီကိစ္စကိုသူ့အနေနဲ့မပြောတင်ဘူး။ပြောလိုက်တာနဲ့တပြိုင်တည်းဒီ constitution ကိုလည်းထိခိုက်တယ်လို့ငါတို့ဘာသာတရားတွေကိုငါတို့ရဲ့အဖွဲ့အစည်းကိုဖိနှိပ်တယ်ဆိုတဲ့အမုံတရားကိုလည်းဖြစ်စေတယ်ပေါ့နော်ဆိုတော့ဒီတန်ခါတဲမှာဒီအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့မှဟိုရန်လက်တွေကတော်တော်ဆိုးဆိုးဘွားဘွားဖြစ်ခဲ့ပါတယ်အမုံစကားတွေပြောတဲ့ဟာမျိုးတွေလည်းဒီတရားဝင်အမုံစကားပြောတဲ့အဆင့်ကြီးဖြစ်လာပါတယ်နောက်တစ်ခုကအဲ့ဒီလောဟာနေပြီးတော့မှဒီတန်ခါရဲ့သဘောတရားမှာတန်ခါကွဲပြားမှုရာအတွက်အရေးကြောင်းဖြစ်သွားတယ်မြန်မာနိုင်ငံမှာဟိုမဘာသာနဲ့မဘာသာမဟုတ်တဲ့အုပ်စုအနေနဲ့တန်ခါတင်ကွဲတဲ့အနေနဲ့ဖြစ်ခဲ့တယ်။နောက်တစ်ခါဒီနိုင်ငံရေးအနေနဲ့လည်းစစ်တပ်ကိုထောက်ခံတာနဲ့စစ်တပ်ကိုမထောက်ခံဘူးဆိုတဲ့ဟာနဲ့ဖြစ်ခဲ့တယ်။ဆိုတော့နှစ်ဖက်လုံးကဒီစီးလုံးညီညွတ်ကိုပြိုကဲသွားတဲ့အတွက်ကြောင့်မို့အမုန်းတရားတွေနဲ့နာကျင်မှုတွေကိုဖြစ်စေရဲပေါ့နော်။ဆိုတော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့ဒီမဘာသာအဖွဲ့ကြီးဖြစ်ချင်းမဖြစ်ချင်းမှာဟိုကောင်းကျိုးနဲ့ဆိုးကျိုးနဲ့ကြည့်မယ်ဆိုရင်ဆိုးကျိုးတွေကအများစွာဖြစ်ခဲ့ပါတယ
်။အခုဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးရှင်ဖျားဘလို့များဆောင်ရွက်တဲ့လို့အကြံပေးခြင်းပါတယ
်ဆိုတော့ပညာရှင်ဆန်ဆန်အကြောင်းအရာကိုစကားဝိုင်းပေါ်မှာတင်ပြီးတော့မှဆွေးနွေးတဲ့ဒိုင်အလော့စကားဝိုင်းတွေကအမြတ်မှကိုကောင်းပါတယ်နောက်တစ်ခုကပြိုင်ဆိုင်ကြမယ်ဘာသာတစ်ခုနဲ့တစ်ခုလူနည်းစုလူများစုပြိုင်ဆိုင်ကြမယ်ဆိုရင်ငါဖွဲ့စည်းကမင်းတို့ထက်ပို့ပြီးတော့မှနားလည်မှုတွေတည်ဆောက်နိုင်တယ်ပို့ပြီးတော့မှလေးစားတယ်ပို့ပြီးတော့မှချစ်ခင်တယ်ပို့ပြီးတော့မှပေးဆက်နိုင်တယ်ပို့ပြီးတော့မှတန်ဖိုးထားတယ်ဆိုတဲ့ကောင်းမွန်တဲ့ positive ဒီ energy တွေနဲ့ပြန်ဆိုင်ဖို့ရဖို့ကောင်းတယ်မင်းတို့ထက်ငါတို့ကပိုချစ်ကြတယ်ငါတို့အဖွဲ့အစည်းတွေချစ်တာမို့ငါတို့ကမင်းတို့ပုံမှန်လည်းပဲချစ်တယ်တိုင်းရင်းသားလူနည်းစုတွေပုံမှန်လည်းလူများစုတွေကချစ်တယ်အဲလူနည်းစုကလည်းလူများစုတွေပုံမှန်ချစ်တယ်ငါတို့ကကိုချင်းစာတရားတွေပို့ပြီးတော့မှထားနိုင်တယ်ဆိုတဲ့သဘောမျိုးနဲ့ဆိုရင်အာမြန်မာနိုင်ငံကြီးကနေချင်းစရာကောင်းပြီးတော့မှပျော်ရွှင်ပြီးတော့မှဒီစိတ်ချမ်းသာကိုချမ်းသာဖြစ်စေနိုင်တဲ့နိုင်ငံတစ်ခုကိုဒီ dialogue ကို practice လုပ်ခြင်းအားဖြင့်တည်ဆောက်သွားစေနိုင်ပါတယ်။ရှေ့ကဖြစ်ခဲ့တဲ့ဒီအနာတရားတွေပြဿနာတွေကိုလည်းကုစားပေးနိုင်ပါတယ်။နောက်လာမယ့်အနာဂတ်ကိုလည်းပဲလှလှပပဖွံ့ဖြိုးသွားစေနိုင်မယ်လို့ဦးစင်းကယုံကြည်မိပါတယ်။
ဒီမှာဗျအဲကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်ခါကြီ
းခုဆွေးနွေးတောင်းခဲ့တာကတော့စစ်ပွဲနဲ့ဘာသာရေးလိုလားခွင့်အကြောင်းဖြစ်ပါတယ်ဆွေးနွေးပေးခဲ့သူကတော့ဘုရားဘာသာရဟန်းတော်တော်လည်းဖြစ်ဘာသာဘောဆောင်ဆိုင်ရာဆွေးနွေးနဲ့ရင်းချမ်းရေးဆောင်ရွက်သူတွေလည်းဖြစ်တဲ့ဥမန္တလာမင်္ဂလာဖြစ်ပါတယ်ကျွန်တော်တမောင်သားပါ
ဒီနေ့မြရဖို့အရေးကြီးတဲ့ဒီနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်နိုဝင်ဘာ26ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျ။အခုဆက်ပြီးဥတုရသီနဲ့အနာဂတ်ကဘာလေယာစက်ပျိုးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့စတင်တင်ဆက်ပါမယ်။ထိုင်ဝမ်မှာလာမယ့်ဇန်နဝါရီလရွေးကောက်ပွဲဟာပြည်သူ့အနေနဲ့ထိုင်ဝမ်ရဲ့ရည်တည်ချက်ကိုရွေးချယ်ရမယ့်အနေအထားဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေကြားကပဲရွေးကောက်ပွဲကိုဇန်နဝါရီ9ရက်နေ့မှာကျင်းပဖို့ရှိပါတယ်။ဒါရီကိုစူးစူးပြီးကိုစော်မိုးချော်ကတင်ပြထားပါရမညာ
ထိုင်ဝမ်မှာသမရရွေးကောက်ပွဲကိုလာမယ့် January 13ရက်နေ့မှာကျင်းပမှာဖြစ်ပါတယ်လက်ရှိအာနာယသမရဆိုင်အင်ဝမ်ဦးဆောင်တဲ့တိုးတက်သောဒီမိုကရက်ပါတီဟာထိုင်ဝမ်ကိုလွတ်လပ်တဲ့ဒီမိုကရေစီရှိတဲ့နယ်မြေတစ်ခုဖြစ်လို့ပြီးအမေရိကန်နဲ့ပုံမနီးကပ်တဲ့ဆက်ဆံရေးရှိပါတယ်။အဓိကရှင်ပြိုင်မဲ့အတိုက်အခံအမျိုးသားရေးပါတီကူမင်တန်ပါတီကတော့တရုတ်နဲ့ထိုင်ဝမ်ဟာတရုတ်ပြည်တပြည်တည်းရဲ့အစိတ်အပိုင်းနှစ်ခုဖြစ်တယ်လို့ခံယူပြီးတရုတ်လိုလားသူပါတီအဖြစ်သတ်မှတ်ခံထားရပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူ့နယ်မြေလို့သတ်မှတ်ထားပြီးလိုအပ်ရင်စစ်အင်အားသုံးမယ်လို့ကြေညာထားပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာထိုင်ဝမ်ပြည်သူတွေအနေနဲ့ပြည်ကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ချင်သလားတရုတ်ပြည်မကြီးနဲ့ပုံမနီးကပ်လို့သလားဆိုတာကိုရွေးချယ်ရမယ့်သဘောဖြစ်နေပါတယ်တရုတ်နဲ့အမေရိကန်အပါအဝင်နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်နိုဝင်ဘာလ20ရက်နေ့ကတော့အာနာယတိုးတက်သောဒီမိုကရက်ပါတီသမ္မတလောင်းလိုင်ချန်တီဟာအမေရိကန်ဆိုင်ရာထိုင်ဝမ်အထူးကိုယ်စားလှယ်ဟောင်းရှောင်းပီခင်ကိုဒုတိယသမ္မတလောင်းအဖြစ်ကြေညာခဲ့ပါတယ
်這一場選舉全世界都在看台灣的人民
ဒီရွေးကောက်ပွဲကိုကမ္ဘာလုံးကစောင့်ကြည့်နေပါတယ်ထိုင်ဝမ်ပြည်သူတွေဟာဒီမိုကရေစီလမ်းကြောင်းပေါ်မှာကိုယ်ပါတာကိုဆက်ရှောင်မလားတရုတ်ပေါ်မိကိုအားထားမလားဆိုတာကိုရွေးချယ်ရမှာပါလို့သမ္မတလောင်းလိုင်ချန်တီကပြောဆိုခဲ့ပါတယ်ဒုတိယသမ္မတလောင်းရှောင်ပီခင်ကလည်းစစ်ပွဲဟာနီလမဟုတ်ပဲတရုတ်နဲ့ဆွေးနွေးဖြေရှင်းမယ်လို့ပြောဆိုပါတယ်
။当然我们也期待也希望习近平主席所谓
台湾人တိုက်ဖို့အချိန်သတ်မှတ်ထားတာမျိုးမရှိပါဘူးလို့သမ္မတရှီကျင်းပင်ပြောဆိုတာဟာအမှန်ဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့လည်းရင်းငယ်ရင်းနဲ့တည်ငြိမ်ရေးရရှိဖို့အတွက်နှစ်ဖက်ဘုံတူညီမှုတွေကိုအမှန်တကယ်ရှာဖွေသွားမှာပါ
။ထိုင်ဝမ်ကို2028ခုနှစ်ဒါမှမဟုတ်2035ခုနှစ်မှာတရုတ်ကတိုက်ဖို့စီစဉ်ထားတဲ့ဆိုတာမဟုတ်ဘူးလို့သမ္မတရှီကျင်းပင်ကသမ္မတဘိုင်ဒန်ကိုပြောဆိုခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ကူမင်တန်ပါတီကလည်းသမ္မတလောင်းဟိုအီယူဟီနဲ့ဒုတိယသမ္မတလောင်းတွေကိုမှတ်ပုံတင်ရပါတယ်။နောက်ထပ်ပါတီတစ်ခုဖြစ်တဲ့ထိုင်ဝမ်ပြည်သူ့ပါတီ TPP ဟာကွန်မင်တန်နဲ့မဟာမိတ်ပြုဖို့စီစဉ်ထားပေမဲ့မဖြစ်ခဲ့ဘဲနိုဝင်ဘာလ24ရက်နေ့မှာတိုင်ပင်မြို့တော်ဝင်ဟောင်းကိုဝင်ဂျိတ်နဲ့ဒုတိယမြို့တော်ဝင်ဟောင်းစင်တီယာဟူတို့ကိုသမ္မတနဲ့ဒုတိယသမ္မတလောင်းတွေအဖြစ်ကြေညာခဲ့ပါတယ်။ထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာအာရှနဲ့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပါပါတယ်။ဂျပန်ကလည်းထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာဂျပန်လုံခြုံရေးကိုပတ်သက်နေတယ်လို့ယူဆပါတယ်။ထိုင်ဝမ်ကိုတရုတ်ကတိုက်လို့အမေရိကန်ကထိုင်ဝမ်ဘက်ကပါရင်ဂျပန်နယ်မြေနဲ့အကူအညီတွေကိုအမေရိကန်ကမဖြစ်မနေရယူရလိမ့်မယ်လို့စီရေးကြွန့်ကျင်သူတွေကတွက်ဆထားပါတယ်။တရုတ်ကလည်းလေကြောင်းကနေဂျပန်ကိုထောက်လန့်တာဂျပန်အနီးရုရှားနဲ့တွဲပြီးစီးရေးလေ့ကျင့်တာတွေလုပ်နေပါတယ်။ဒါကြောင့်ဂျပန်ဟာစစ်အသုံးစရိတ်56ရာနှုန်းတိုးပြီး 2023ကနေ2029ခုနှစ်အတွင်းဒေါ်လာ286ဘီလီယံကိုစစ်အင်အားတိုးမြှင့်မှာဖြစ်ပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်မှာဆန္ဒပြမှုတွေအတန်းဖက်နှိမ်နင်းမှုတွေဖြစ်နေတဲ့ကြားကပဲ January 9ရက်နေ့မှာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာဦးဆောင်တဲ့အတိုက်အခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားပါတီဦးဆောင်ပြီးရွေးကောက်ပွဲတရားမျှတဖို့လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာယာရုကနှုတ်ထွက်ပြီးဂျာပြအစိုးရကရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုဆန္ဒပြပါတယ်။ဒါကိုရှိတ်ဟာစီနာအစိုးရကလက်မခံပါဘူး။ရှိတ်ဟာစီနာရဲ့အဝါမေလီပါတီကလည်းထောက်ခံဆန္ဒပြပွဲတွေလုပ်ပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေအကြားတိပြုံးနေဖြစ်ခဲ့တဲ့အတွက်သေဆုံးဒဏ်ရာရတာတွေရှိပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာမတမာမှုတွေရှိတယ်လို့တိုက်အခမ်း BNP ပါတီကဆွဆွဲထားပြီးပါတီကောင်းဆောင်နေထောင်ကျနေတာတိုင်းပြည်ကနေထွက်ပြေးနေရတာတွေရှိပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ရှိတ်ဟာစီနာဟာတက်တန်းအရှိဆုံးဝန်ကြီးချုပ်ဖြစ်ပြီးလာမယ့်ရွေးကောက်ပွဲနိုင်ခင်၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်ဆက်ထမ်းဆောင်ွက်ရမှာဖြစ်ပါတယ်ဒါအပြင်2013ခုနှစ်ကတည်းကလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေနဲ့တရားစွဲဆိုခံရပြီးရွေးကောက်ပွဲဝင်ခွင့်ပိတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်အကြီးဆုံးအစ္စလာမစ်ပါတီဖြစ်တဲ့ Jamaat-e-Islami ပါတီဟာလည်းလာမယ့်ရွေးကောက်ပွဲမှာဝင်ခွင့်ရဖို့တရားရုံးချုပ်ကိုတင်ပြခဲ့ပေမဲ့ဝင်ခွင့်မရပါဘူးအခုလိုအခြေအနေတွေကြောင့် January 9ရက်နေ့မတိုင်မီနိုင်ငံရေးအကြမ်းဖက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမှာနေ
ကိုယ်စားမှုကြော်တင်ဆက်ခဲ့တာပါအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို YouTube Facebook စာမျက်နှာတွေမှာလည်းလွှင့်နေတဲ့အချိန်တပြိုင်တည်းကြည့်ရှုနားဆင်နိုင်ပါတယ်ဗျ Social Media တွေမှာဝေဖန်အကြံပြုမှတ်ချက်ပေးဖို့လည်းဖိတ်ခေါ်ပါတယ်ခုဆက်ပြီးတော့ Layer စီးပွားသတင်းတွေကိုစူးစစ်ပြီး Farmer Times Media ကတင်ဆက်ထားတာကိုကြည့်ရှုနားဆင်အောင်ပါခင်ဗျာ
မင်္ဂလာပါ Layer စီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိတ်ပြည့်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကုမြင့်မေဟန်နေသူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကော်ဖီဈေးကွက်မတိမငြိမ်ဖြစ်ပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်ကော်ဖီအများဆုံးစိုက်ပျိုးတဲ့ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေလို့ကော်ဖီတွေတည်ယူပို့ဆောင်ရောင်းချဖို့ခက်ခဲနေပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းကပြောပါရယ်။ဒါအပြင်အခုနှစ်ကစလို့ထိုင်းနိုင်ငံကိုနယ်စပ်လမ်းကြောင်းကနေကော်ဖီစိမ်းတင်ပို့မှုကိုပိတ်ပင်လိုက်တယ်လို့စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်ထားပါရယ်။ရှမ်းပြည်နယ်ရှိကော်ဖီစိုက်ခင်းတွေကနေကော်ဖီတွေကိုတည်ယူတဲ့အခါလမ်းမဆက်သွယ်ရေးခက်ခဲတာ၊ကုန်ကြစရိတ်မြင့်တက်တာ၊ထိုင်းနိုင်ငံကိုကော်ဖီစိမ်းတင်ပို့ခွင့်ပိတ်လိုက်တာစတာတွေကြောင့်မြန်မာကော်ဖီဈေးကွက်ကခံမရခတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းဒုတိယဥက္ကဋ္ဌဦးမင်းလိုင်ကပြောပါရယ်မြန်မာနိုင်ငံကထွက်တဲ့ကော်ဖီစိမ်းကိုနယ်စပ်လမ်းကြောင်းကနေတရုတ်နိုင်ငံကိုတင်ပို့နေပြီးပင်လယ်ရေကြောင်းကနေဆွစ်ဇာလန်ထိုင်ဝမ်တရုတ်ထိုင်းအမေရိကန်ဗြိတိန်အိုက်စ်လန်တောင်ကိုရီးယားဂျပန်ဂျာမနီအပါအဝင် UAE နိုင်ငံတွေကိုကုန်ကြမ်းအဖြစ်တင်ပို့ရောင်းချနေတာဖြစ်ပါရယ်မြန်မာကော်ဖီကပြည်ပဈေးကွက်မှာအရေးသွေးပေါ်မူတည်ပြီးတရံကိုအမေရိကန်ဒေါ်လာ 9,500 ကနေ 8,300 လောက်ထိပေါက်ဈေးရရှိပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီတစ်ပိတ်သာကို 2,500 ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ
်။ရှမ်းမြောက်တိုင်းဝေးကြီးကြောင့်ရောဘန်တင်ပူမှုရပ်တက်သွားပြီးဈေးနှုန်းတွေလည်းကျဆင်းနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုင်းဝေးကြီးကြောင့်လက်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့ဆိုရောဘန်ရောင်းဝယ်မှုတွေပါရပ်တက်သွားတယ်လို့ရောဘန်စိတ်ပြေရောင်းဝယ်သူတွေကပြောပါတယ်။မြန်မာရောဘတ်စုစုပေါင်းရဲ့85ရာခိုင်နှုန်းလောက်ကတရုတ်နိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပါတယ်။လက်သလုံးမှာတော့မူဆယ်တရာ5မိုင်ပါဝင်မြန်မာတရုတ်နယ်စပ်ကအဓိကကုန်သွယ်ရေးစခန်းအားလုံးမှာကုန်သွယ်မှုကိုရပ်နားထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကပြင်သွင်းစစ်ကွက်မှာရောဘတ်တပေါင်းကို1800ဝန်းကျင်လောက်ထိပေါင်းစည်းရှိခဲ့ပြီးမယ်။နိုဝင်ဘာတတိယပတ်မှာတော့တပေါင်းကို1500ဝန်းကျင်ထိကျဆင်းသွားတယ်လို့မော်လမြေမြို့နယ်ကရောဘတ်စိုက်ပျိုးရေးလုပ်ငန်းသူကပြောပါတယ် Robago, pimpotting buia chingale, Buhuwe, the roller in use. Nathaldiane zipia saw yaraja, Nina muri shigerelu. Robasa knew young way doing up your suit, Havari.
Pirima, mibezere, said I just anybody. The young man go mibez and table nine yamashira, Pirima, mibezere, said I just anybody. Mibez I down to a shone yes I near Vare. မြေဘဲဈေးနှုန်းတွေကအသက်ထွက်ရှိတဲ့အော်တိုဘာကနေအခုနိုဝင်ဘာလအထိစက်တိုက်ကြဆင်းလာတာဖြစ်ပြီးလက်ရှိမြေပြင်မှာမြေဘဲစီစံတပိတ်တာကိုငါးထောင်ကျပ်ဝန်းကျင်မြေဘဲအနီလုံးစံနဲ့မြေဘဲအဖြူလုံးစံကတော့တပိတ်တာကို9000ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်တူလောင်နိုင်တဲ့မြေဘဲတောင်းအချောက်ကနှစ်ဆယ့်ငါးပေါင်ကိုနှစ်တောင်းငါးထောင်ငါးရာကျပ်စက်ကြမြေဘဲအတောင်းကနှစ်ဆယ့်ငါးပေါ
မဲ့တာကျွန်တော်တို့ဝယ်တော့လေကျွန်တော်တို့ဟိုဟာဟောကျွန်တော်အရင်ကြီးဆယ်တော့ငါတော့ဒီမျိုးတော့ဝယ်တော့ကတိ6000တိတ်ငါတော့ပြထားတော့ဝယ်ကြရလေအခုကြတော့သူကသဘိတာဟော5000အဲ့ဒါလည်းဝယ်ရတော့6000လောက်တဲ့ထောက်ရလို့ကွာပါပါမယ်နောက်ဆုံးလို့ကွာပါတော့အရင်ဟောဘယ်လိုမှမကြိုက်တော့ဘူး အားလုံး
မြေဘက်တေကကိုစိုက်ပျိုးချိန်ကနေရိတ်သိမ်းချိန်ထိစိုက်ပျိုးစရိတ်6သိန်းကနေ7သိန်းလောက်ထိကုန်ကြပြီးတေကမြေဘက်အတောင်တင်း30ထွက်ရှိတဲ့တောင်သူတွေပါစိုက်စရိတ်ဆုံးရှုံးမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တောင်သူဖွံ့ဖြိုးရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းကကုမ္ပဏီတချို့ကတော့လောင်နှမ်းဝင်မြေဘက်အနီတောင်25ပေါင်တရင်ကို2500ကျပ်မြေဘက်အဖြူတောင်25ပေါင်တရင်ကို2500ကျပ်သတ်မှတ်ပြီးတင်းပေါင်း8000လောက်ကိုတောင်သူတွေထံကနေဓာတ်ရိုက်ဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါတယ်
ပထမတော့ငွေကြေးသေးခွက်ကိုဖြည့်တာပြီးဒီစက်ဒီကနေရေတောင်ပြီးတော့မောက်ကောင်းတော့ပထမတော့ငွေကြေးသေးခွက်အဲလေနဲ့တို့ရအနေနဲ့ကသူရှားမြောက်မှာဖြစ်ပြနေတဲ့အခက်အခဲလေးတွေတောင်းသူတို့သွားရလာရေးဟာကုန်ကားတွေကဒီစေဘုဆောင်လိုက်ပါအစ်မကြည့်ဘူးဆိုတဲ့အတွက်ကြောင့်တောင်းသူလိုကက်ထရိတာတွေပို့ကုန်လုပ်ငန်းရှင်တွေကသေးခွက်ပေးတင်တော့လေသူတို့မဆော့လာရေးကြောက်ပေါ့ဒီစီးပွားရေးသမားမှာအဆုံးနဲ့ဒီဒီနည်းလုံးတော့မရှိတော့ဘူးဒါကြောင့်ဒီဘက်ကမှာတော့ပုံမှန်ဈေးကွက်ကခရီးရှိကြတယ်ဒီနေ့ကျပုံမှန်ဈေးကွက်မရှိဘူးလို့ပြောတာတကယ်နဲ့တကယ်ရောင်းရွက်တာတကယ်မတူကြဘူးအဲဒီဘက်အတွက်ကြောင့်တောင်တူရဒီဘက်တောင်တင်းကိုလွှာလိုက်လို့တယ်ဒီဘက်တစ်ဆွဲတကယ်ကောင်းတဲ့ဆဲမှာ၅ဘက်ကတကယ်ထားတာအဲဒီအခွင့်အလုံးကိုသူတို့ပြီးတဲ့ဈေးကွက်နဲ့တယောက်ဆက်လို့ဒီရဲတောင်တူရဒီကဆက်နှုန်းခပါလာနဲ့လိုက်ကြည့်လိုက်တဲ့ဆိုရင်ငွေက6သိန်းဆက်9သိန်းကျော်လောက်ရမှာတောင်တူရက
လက်ရှိမှာမြေဘက်အနီလုံးစံကတရုတ်ကိုတင်ပို့နိုင်ခြင်းမရှိတဲ့အတွက်မြေဘက်အဖြူလုံးစံထက်ဈေးကျနေတဲ့အပြင်အယားဝယ်ပါမရှိသလောက်ဖြစ်နေပါဗျ။မကွေးကုန်စည်တိုင်းမှာတော့မြေဘက်အနီလုံးစံကတပိတ်သားကို9300ကျပ်ကနေ9500ကျပ်ပေါက်သေးရှိပြီးမြေဘက်အဖြူလုံးစံကတော့တပိတ်သားကို9500ကနေ9600ကျပ်ပေါက်သေးရှိနေပါဗျ။အောင်လံကုန်စည်တိုင်းမှာတော့မြေဘက်အဖြူလုံးဆန်ကတပိတ်သားကို9500ကျပ်လောက်ပေါက်ဈေးရှိနေပါတယ
်အခုဆက်ပြီးနိုဝင်ဘာလ15ရက်ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတယ်လေယာထွက်ကုန်ပြီးနေစဉ်တွေကိုပြောပြပြချင်ပါတယ်ရန်ကုန်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကပစ္စည်းငွေရက်အားစီအမျိုးသားတတင်းကို39,500ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ23ရက်နေ့မှာတော့32,500ကျပ်ထိဈေးကျဆင်းသွားပါတယ်။ရက်ပိုင်းတွင်တတန်းကို75,000လောက်ထိကျဆင်းသွားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာဒုတိယပတ်ကတော့ပစ္စည်းငွေရက်အားစီအမျိုးသားတတန်းကို39,000ကျပ်လောက်ထိဈေးမြင့်တက်ခဲ့ပူပါတယ်။ပဲကုန်သေးတွေကတော့ပြင်တွင်မှာမက်ပင်နဲ့ပစ္စည်းငွေကလစ်ကျင်နေနေပြီဖြစ်တဲ့အတွက်ဈေးထက်မှန်ကျဆင်းနိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ထားကြပါတယ်။
တရုတ်ဘက်ကဝင်ရောက်လာတဲ့ကျပ်တုံဖြူကြီးကုတ်ကတော့နေဆက်လမ်းကြောင်းတွေပိတ်ထားလို့ပစ္စည်းအဝင်နေပြီးဈေးမြင့်တက်နေရာကနေအခုတစ်ပတ်မှာတော့ဈေးနှဲငယ်ပြန်ကျဆင်းသွားပါတယ် ရန်ကုန်ပြည်နယ်ကုန်းစည်တိုင်းဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာဒုတိယအပတ်ကကျပ်တုံချူကျူကောက်တပိတ်သားကို13,500ကနေ14,500ချက်ကြားပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ21ရက်နေ့မှာတော့တပိတ်သားကို12,500ကနေ13,500ချက်ကြားဈေးဖြစ်ပေါ်ခဲ့ပြီးတပတ်အတွင်းတပိတ်သားကို1,000ချက်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။ရှမ်းပြည်နယ်အောင်ပန်းဒေသထက်ကျပ်တုံချူဈေးတွေကတော့အမျိုးအစားလိုက်တပိတ်သားကိုကျပ်15,000ကနေ12,000ချက်ကြားမှာဈေးငိမ့်နေတာတွေ့ရပါတယ်။
တေယုန်စံမူဆယ်လင်းချောင်းပိတ်ထားလို့ဝင်လဲပြုတ်ပြီးစီအီနေရကနေမိုင်းလိုက်20ခန့်ကနေပြောင်းလဲတင်ပြမှုရှိလာလို့နယ်မြေစုံစီကပြင်မြင်သက်လာပါတယ်မန္တလေးစီကွယ်မှာနိုဝင်ဘာ23ရက်နေ့ကနန်းနဲ့စမုတ်တအိတ်ကို28,500ကနေ35,500ချက်တွင်ပေါင်းစီရှိပြီးတအိတ်ကို10,000ကနေ1,000ချက်ကြားစီသက်လာပါတယ်နန်းပြည်ယူယူက33,500ကနေ35,500ချက်ကြာပေါင်းစီရှိနေပြီးတအိယူ2,000ချက်နန်းညူကတအိယူ28,000ကနေ28,000ချက်ကြာပေါင်းစီရှိနေပြီးတအိယူ10,000ချက်အတီးတီးဈေးပြတလာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီနော်တွေကအချိန်နဲ့များပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ပေးခဲ့တာပါဗျာအခုတော့အင်းလေးဒေသရဲ့အလှမ်းဝင်းနေတဲ့ဇီဝဂေဟထိမ့်သိမ်းရေးအကြောင်းဆက်ပါမယ်ဗျာအင်းလေးကန်ဟာရေမျောစိုက်ခင်းတိုးချဲ့မှုကြောင့်ပိုပြီးတိမ်ကောလာနေပါတယ်ဓာမြောစာအလွန်ကျွံသုံးဆွဲတဲ့အတွက်ဘေဒါပင်တွေအလွန်ထူထပ်လာပြီးပိုးသက်ဆေးတွေကြောင့်ကံရီတွေလည်းညဉ့်ဉန်းလာသလိုဇီဝဂေဟစနစ်တွေလည်းထိခိုက်ပျက်စီးလာနေပါတယ်ဒီတစ်ပတ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်တာပါတယ်ဗျာ
ရှမ်းတုံနမောကအင်းလေးကန်ထဲကကျုံမျောရေခြေတန်းရှင်အိမ်တွေခြေတစ်ဖက်နဲ့လှေလောကျတဲ့ဓလေတွေဟာထိမ့်သိမ်းစောင့်ရှောက်ရမယ့်ယဉ်ကျေးမှုအမွေအနှစ်အဖြစ် UNESCO ကအတိအမှတ်ပြုထားတာပါဒါပေမဲ့လည်းဖြစ်ခဲ့တဲ့နှစ်တွေအတွင်းကျုံမျောဆက်ပြေးလုပ်ငန်းတွေအဆမတန်တိုးလာပြီးတော့အင်းလေးကန်ဒေသစီမံအုပ်ချုပ်မှုအားနည်းနေတဲ့အတွက်အင်းလေးကန်တိမ်ကောသွားမကိုဒေသခံတွေပို့လို့အစိုးရလာနေပါတယ
်ဒီအင်းလေးကတို့တို့ရေရောတို့တို့တီးလာပြီတို့တို့တိမ်လာပြီလေဒီလေဘာဘာလို့ပြောတော့တိတ်လို့ကျွန်တော်ငယ်တော့ရဝါဆနပြီဝါရင်မမိဘူးအခုတပေါင်းတစ်ခုလာကြီးမာရင်ကျွန်တော်တီချောင်းလန်နေအောင်မြေကောက်ပြရရတယ်အဲ့တော့ဒီရတိတ်လားဟာရှိလဲနေတယ်မြေထူလဲတဲတယ်ဒီအရင်ကျွန်တော်ငယ်ငယ်တုန်းဆိုရင်အင်းလေးကြီးတောက်လို့ရတယ်အခုမတောက်ရတာကြာပြီ
အင်းသားတို့ရဲ့အဓိကအသက်မွေးဝမ်းကြောင်းတစ်ခုဖြစ်တဲ့ကျွန်းမျောစိုက်ခင်တွေဆက်လက်တိုးချဲ့လာတာကြောင့်အင်းလေးကန်ရဲ့ရေပြင်းနယ်နိမိတ်တွေလည်းကျင်းလာနေပါတယ်1980နောက်ပိုင်းမြမသနိုင်ကလုံးနေပါတင်ပို့နေတဲ့အင်းလေးကန်တဲကခရမ်းချင်းနီစိုက်ခင်တွေမှာဓာတုအားစေးနဲ့ပိုသက်စေးတွေအလွန်အကျွံအသုံးပြုနေတာကိုလည်းကုလသမဂ္ဂကတရားဝင်ပြောဆိုထားပါတယ်အဲ့ဒီဓာတုဆေးတွေကံရည်ပြင်းနဲ့စိတ်ဝင်နေတဲ့အတွက်ရည်ရွယ်ညံ့ညံ့နေရပြီးရာသီကုန်ရိတ်သိမ်းထားတဲ့အပင်ခြောက်တွေကိုလည်းစနစ်တကျဆွန့်ပစ်တာမျိုးမရှိတဲ့အတွက်အင်းလေးကံရဲ့မြင့်ကွန်းနဲ့အယုတ်ဆိုးစေတယ်လို့လည်းဝေဖန်ပြောဆိုတာတွေရှိပါတယ်။အင်းလေးကံအနီးပတ်ဝန်းကျင်ကဂုံးမြေရေပေါ်မှာဆက်ပြိုရေးလုပ်ခဲ့ဖို့တဲ့ကိုညုံဝင်းကတော့လက်ရှိရေပေါ်ချမ်းလုံငန်းမှာလုပ်ကိုင်နေသူပါ။ဂုံးပေါ်ကစိုက်ခွန်းတွေဟာအင်းလေးကံထဲကကျွမျောစိုက်ခွန်းတွေကစိုက်တဲ့လောက်တီးနံမထွက်ဘူးလို့ပြောပါတယ်။အင်းလေးကံထဲမှာပေါပေါ်မြများပေါက်တဲ့ပေါင်းပင်တွေကတော့ရေပေါ်ချမ်းဆောက်ဖို့အလကားရတဲ့ကုန်ညာတွေပါ
။ကျွန်တော်အင်တာရက်ကချမ်းလုံနာဒီထဲမှာငါရှားလာတာပဲရှိ
1990နဲ့2009ခုနှစ်ကြားအီလီကန်တဲကကျွမျောစိုက်ခင်းတွေ900ရခိုင်နှုန်းတိုးလာတယ်လို့မြန်မာအစိုးရရဲ့ကင်းကနန်းတွေမှာဖော်ပြပါတယ်ဒေသခံတွေကလည်းဆက်ပြေးလုပ်ငန်းတွေရောမသွားပဲပိုးလိုတာတိုးလာတယ်လို့ပြောပါတယ်ကျွမျောတွေအချိန်တန်းလို့ဆွေးမြေ့ပြသသွားတဲ့အခါမှာခုတ်ထစ်ဆွန့်ပစ်လိုက်ပြီးနောက်တစ်ချံအစ်စ်တွေထပ်ပြီးတော့ဆောက်ရတာပါအဲ့ဒီလိုခုတ်ထစ်ပြီးတော့ဆွန့်ပစ်လိုက်တဲ့ကျွမျောတွေကြောင့်အင်းလေးကန်ဆတ်မှာတည့်ရဆွေးတွေစုပုံလာပါတယ်နာမည်မဖော်လိုတဲ့စိုက်ပျိုးရေးနယ်မှုမြေဝန်ကြီးဌာနအရာရှိသူဦးကလည်းအင်းလေးကန်ထဲမှာအခုလိုရေပေါ်ခြံတွေတိုးချဲ့လောက်ကင်လာတာကြောင့်အင်းလေးကန်လည်းပျက်စီးလာပြီလို့ AFP ကိုပြောပါတယ်သတ်မှတ်ထားတဲ့နေရာတစ်ခုမှာရေပေါ်ခြံလုပ်ငန်းတွေကိုလောက်ကင်ဖို့ဒေသန္တရအစိုးရကကြိုးပမ်းခဲ့ပေမဲ့လည်းသူတို့မှလည်းဒေသခံတွေလိုက်နာနိုင်အောင်စီမံခန့်ခွဲနိုင်တဲ့ရင်းမြစ်တွေမရှိကြဘူးလို့အဲ့ဒီအရာရှိကပြောပါတယ်။ဒါပေမဲ့လည်းကျွမျောဆက်ပြွေးရေးလောက်ကိုင်းနေသူတောင်သူကုညုံဝင်းကတော့သူတို့ကြောင့်အင်းလေးကပြည်စီလာတယ်ဆိုတာကိုလက်မခံပါဘူး။အင်းလေးကမိကဆက်ပြွေးရေးခြံတွေမှာဆယ်စုနှစ်တွေနဲ့ချီတောင်ရရေခုတ်ထွင်မီရှိုတာအဲ့ဒီကမြေတွေအင်းလေးကနဲ့ဆင်းဝင်လာတာတွေကြောင့်ကန်တိန်ကောလာတာလို့သူကပြောပါတယ်။ ငါဖန်သမားတွေကတော့ရေပေါ်ခြံတွေကထွက်လာတဲ့ဓာတုဆေးဝါးတွေကြောင့်ရေတွေညံ့ညံ့လာတယ်လို့ပြောပါတယ်။ငါအတော်များများပျောက်ကုန်တယ်လို့လည်းသူတို့ကပြောပါတယ်
။ဟိုဆက်ကုန်တယ်ငါမြူးဒီတော့ဘူရှက်ပဲတော့ငါရန်လီငါဖေးကုန်တယ်။ငါဖိန်းကျွန်ထွေစဲချဲခါတော့ဒီတော့မစူပါဘူးခေါင်းငါလေးကရှာတော့အဆင်ပြေ
2019ခုနှစ်ကုလသမဂ္ဂရဲ့အစီအခံစာတရားမှာတော့အီလီကန်တဲကရေပေါ်ခြံတွေမှာဓာတုအားဆေးတွေနဲ့ပိုးသတ်ဆေးတွေကိုအလွန်အကျွံသုံးနေတဲ့အတွက်အီလီကန်တဲကရေတွေညင်ညာလာပြီးအနေဝန်းကျင်ကဇီဝကေရစနစ်ကိုပါထိခိုက်ပျက်စီးလာနေတယ်လို့ဖော်ပြထားတာပါ2019ခုနှစ်တုန်းကတော့အီလီကန်ထိုင်းသိမ်းကာကွယ်ရေးဥပဒေမူကြမ်းတရက်ကိုရှမ်းပြည်နယ်လွှတ်တော်မှတင်သွင်းခဲ့ပါသေးတယ်အဲ့ဒီမူကြမ်းမှာတော့ကုန်းမြင်တဲ့ရေချိုသေးတာကေဟာစနစ်တွေထဲကစီဝမျိုးစုံမျိုးခွဲတွေကိုထိန်းသိမ်းရင်းနဲ့ရေရှည်စင်ဆက်မပြတ်ထောက်ယူအသုံးပြုနိုင်အောင်ဟန်ချက်ညီစွာထိန်းယူပေးမဲ့လုပ်ငန်းစဉ်တွေပါရှိထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်အဲ့ဒီမူကြမ်းရောအခြားသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေပါလက်ရှိအချိန်ထိအကောင့်အထည်ပေါ်မလာသေးပါဘူးရာသီဥတုပြောင်းလဲမှုလူဦးရေတိုးတက်မှုနဲ့ဆက်ပြွေးလုပ်ငန်းတွေတိုးချက်မှုအပါအဝင်လူတို့ရဲ့လောရွက်တွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကအီလီကန်ရဲ့ရေဝေရေလဲဒေသတွေမှာသဘာဝပတ်ဝန်းကျင်ရောရေအရည်အသွေးတွေပါကျဆင်းလာတယ်လို့လဲကုလသမဂ္ဂကထောက်ပြထားပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေလဲအီလီကန်တင်ကောလာမကိုဆိုရင်းနေကြပါတယ
်။အဲ့ဒူစီယန်လုပ်ငန်းကပိတ်ထားတာဟိုဟာဖွင့်နေတာမရောက်တာ3နှစ်လောက်ရှိသွားပြီဆိုတော့ဒီကြားထဲမှာကျွန်တော်ဟိုဘယ်လိုပြောမှာဘယ်လိုမျိုးလေခုပြည်တွင်းခီးသွားဧည့်သည်လောက်ပဲမိခိုနေရတဲ့သဘောမှာရှိရဲ့ဗျအရင်တော့တော့ကျောင်းငငယ်တော့ရေပြင်အီလီအခြေကြီးလေပြီးတော့မှအင်းလေးကန်ဆိုတာရွာနဲ့ခြံနဲ့ရေနဲ့ဒါပဲရှိတာအခုနောက်ပိုင်းကျတော့ကျွန်းမျိုးတွေကျွန်းမျိုးတွေကမတရားသူ့ချဲလာတာလည်းပါတယ်နော်ပြီးတော့ဟိုဓာတုသေးတွေကလည်းများလာတဲ့အခါကျတော့ကျွန်တော်တို့တုံးနေတဲ့ရေကအစကျွန်တော်တို့ကဟိုမနေကြီးကိုဟိုပြန်ပြီးတော့ဆန်းစစ်နေရတဲ့ပုံစံမျိုးမှာရှိရဲ့ဗျ
COVID-19 ကာယောဂါမဖြစ်ခင်တုန်းကတော့အီလီကန်စီလာတဲ့ကမ္ဘာလိုက်ခီးတွေကနှစ်စဉ်သသိန်းဝန်းကျင်ရှိပြီးဝင်ငွေကလည်းကျပ်တန်းတဲ့ချီရှိခဲ့ပါတယ်။2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်စီရင်မတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပြန်ပြီးတော့နှလန်းမထူနိုင်ရသေးချိန်မှာအီလီကန်ထိန်းသိမ်းဆောက်ရှောက်ရင်းနဲ့စီးပွားကေရထိန်းသိမ်းရေးလုပ်ငန်းတွေလည်းအခုချိန်ထိတော့အလံဝေနေဆဲဖြစ်ပါတယ်။ကျမနှံလောပါ
နောက်လောင်းတက်ဆက်ခဲ့တာပါအခုစီစဉ်တွေကို burmese.voanews.com ရဲ့ပင်မစာမျက်နှာလက်ရပြမှာတွေ့ရတဲ့တိုက်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလား TV magazine video သတင်းတို့စတဲ့ကဏ္ဍအလိုက်လွယ်တကူပြန်ကြည့်ရှုနိုင်ပါလေဗျအခုကျန်းနေတဲ့အချိန်တွင်းမှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲပြပြပေးပါမယ်ခင်ဗျာဣသရေလတစားကန်13နဲ့နိုင်ငံသား14ဦးကိုဂါဇာမှာရှိတဲ့နိုင်ငံတကာချက်ချင်းဒီအသင်းကနေတဆင့်စနေနေ့ကလွှတ်ပြောင်းပေးလိုက်တဲ့အကြောင်းဟားမတ်စ်အဖွဲ့ကပြောပါတယ်ဒီရေးနဲ့ပတ်သက်ပြီးတော့ပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမန်ဆစ်ဆက်ပေးနေတဲ့ကာတာနိုင်ငံအကြီးအကဲတို့စနေနေ့နေ့လယ်ပိုင်းကဆွေးနွေးခဲ့ကြပါသေးတယ်မြန်မာသတင်းတွေတင်မှာတော့မြန်မာရေးအားလုံးပါဝင်တဲ့ဆွေးနွေးပွဲအလားအလာကောင်းနေရှိနေပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ NUG မြို့သားညွေအစိုးရဘက်ကတော့စစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးတာတွေလုံးဝမရှိကြောင်းထုတ်ပြန်ခဲ့ပါတယ်အာဆီယံရဲ့မြမအရေးကြားဝင်ဆောင်ရွက်မှုတွေမှာ NUG အနေနဲ့အဖွဲ့လိုက်တရားတွေးဆမှုအစီအစဉ်မှာရှိပြီးတည်ထန့်တွေးဆတာမျိုးမရှိဘဲစစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေးဆဆက်ဆံတာမရှိကြောင်းရှင်းလင်းထားပါတယ်။တခါစီးရဲသတင်းတွေမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကျင်းစန်းကျော်နယ်စပ်ခေတ်ကိုညီနောင်မမိတ်သုံးဘွဲကနိုဝင်ဘာ25ရက်နေ့မနေ့ပိုင်းကအပီးသိမ်းလိုက်ကြောင်းထုတ်ပြန်ထားပါတယ်များ။ထိတ်တန့်သတင်းအချင်းတွေတော့တော့ပါပဲဗျာ။အခုမနေ့ကအစီအစဉ်ထုတ်လို့ရမှုကတော့James Smith ဖြစ်ပါတယ်ဗျာ။VOA အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်တော့စာရေးလို့ရမယ့် email လိပ်စာက burmese.voanews.com ဖြစ်ပါတယ်။တင်ဆက်ခဲ့တဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်မြတ်။အခုအစီအစဉ်တွေပတ်သက်လို့ social media တွေပေါ်အတဆင်လဲမှတ်ချက်တွေပြုပြီးတော့ဝေဖန်အကြံပြုနိုင်ပါတယ်မြတ်။အခုစီစဉ်နေအားလုံးကို radio အပြင် online ကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ VOA American တန်ရဲ့မနေ့ကအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြစေ။သွားရရှင်နေတဲ့ကောမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခတ်သိမ်းရှင်းလင်းပြီးကျန်းမာရွှင်လန်းပါစေခင်ဗျာ။ကျွန်တော်ညဉ့်ညဉ့်ပါ